Welcome to the Voice of America in Burmese.
Mingla nan ne khimak mya to ra shi mya shwe lan chan mi ja ba si. View American tan ga 2018 khu ni February 15 ye cha da win ni nan ne khin season ni ko American pi rong su myo ro Washington DC ga ni dai yai thau lwin pe ni ba bi. Line do meter 32 40 48 to pyin VOA Facebook Summit na phit de VOA Bambis News ma le a chein ne tabin ni na sin nan ja ba le khmyar. ကျွန်တော်ဆက်မိုးပြပါခင်ဗျာအခုမနက်ခင်းအစီအစဉ်လေးကိုတာဝန်ယူတင်ဆက်ပြပါမယ
်မင်္ဂလာပါရှင်ကျွန်မကခင်ဗျတပါဒီမနက်ခင်းသတင်းတွေကိုဥကြော်စံတာနဲ့အတူညင်ညာပေးပါပါပြဿနာတွေပတ်လည်ဝိုင်းနေတဲ့တောင်အာဖရိကသမ္မတဂျက်ကော့ဇူမာဟာဗိုလ်တခုနဲ့ညံ့နေပိုင်းမှာသမ္မတယာရူးကနေနှုတ်ထွက်သွားပါပြီအမေရိကန်ပြည်တော်စုဖလော်ရီဒါပြည်နယ်ဘရော့ဒ်ဝေးကောင်တီမှာအကအထက်တန်းကြောင်းတစ်ကြောင်းမှာတနက်ပစ်ခတ်မှုဖြစ်ပွားခဲ့ပါတယ်။အဖန်စီခံထားတဲ့ Writers သတင်းတောက်မှုကိုဗိုလ်တပုနေမှာရုံးထုတ်ဆစ်ဆဲခဲ့ပါတယ်။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါ။ကိုစမိုးဝင်
။ဟုတ်ကဲ့ခေါင်းပါခင်ဗျာ။အဲ့ဒီလိုသတင်းတွေကြီးညာပြီးနားဆင်ကြရမယ့်သတင်းလွှာတွေထဲမှာဆိုရင်တော့
Yes, the special advisor will be soon appointed. But the central question that Filippo Grandi raised is the following. We
မြန်မာနိုင်ငံကရိုဟင်ဂျာကိစ္စအပအဝင်ဒုက္ခတွေအရင်နဲ့ပတ်သက်ပြီးတော့ VOA နဲ့တွေ့ဆုံမေးမြန်းခန်းမှာကုလသမဂ္ဂအထူးတွေ့ပြီးမှုချုပ်အန်တိုနီယိုဂူတာရက်စ်ပြောဆိုသွားတာဖြစ်ပါတယ်အပြည့်စုံကိုနောက်ပိုင်းမှာဆောင်မြော်နားဆင်နေပါတယ်အဲ့ဒါအပြင်ရခိုင်ပြည်နယ်ကရိုဟင်ဂျာမွတ်စလင်ဒုက္ခသည်တွေတိတ်နေချီပြီးတော့ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးရတာနဲ့ပတ်သက်ပြီးတော့စစ်တပ်နဲ့မြန်မာအစိုးရကအမှားမလုပ်တဲ့အကြောင်းညင်းဆိုတာကယုတ်တိမရှိဘူးလို့ကုလသမဂ္ဂဆိုင်ရာအမေရိကန်သမ္မတကြီးကပြောလိုက်တဲ့အကြောင်းနောက်ပြီးတော့ရိုက်တာသတင်းတော်နှစ်ဦးရဲ့အမှုစစ်ဆေးမှုနောက်ဆုံးအခြေအနေစတဲ့သတင်းထွက်တွေကိုနားဆင်ကြဖို့ရှိပါတယ်။အပတ်စဉ်ကဏ္ဍတွေကိုလည်းတင်ဆက်ပေးဦးမှာပါ။အခုတော့ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဦးကျော်စံတာနဲ့ဒေါခင်မျိုးတက်တို့ကကြီးညာပေးကြပါလိမ့်မယ်ခင
်ဗျာ။ပြည်ထနာရီပတ်လည်ဝိုင်းနေတဲ့တောင်အာဖရိကသမ္မတဂျေကော့ဘ်ဇူမာဟာဗိုလ်တပုနေညနေမှာသမ္မတယာရုကနေနှုတ်ထွက်သွားပါပြီ။သူကိုသမ္မတယာရုကနေနှုတ်ထွက်ဖို့အတွက်ဖိအားပေးနေတဲ့အနာရ ENC ပါတီကတင်နှုတ်ထွက်ဖို့အတွက်အမိန့်ထုတ်ပြန်ခဲ့တာဖြစ်ပါတယ်။သမရဟာအသက်85နှစ်အရွယ်ရှိပြီဖြစ်ပြီးသူဟာသမရတက်တန်း6နှစ်ရှိပါပြီ။အဂတိလိုက်စားမှုရှုပ်တော်ပုံတွေပတ်လည်ဝိုင်းနေတာဖြစ်ပါတယ်။ဗိုလ်တပုနဲ့ဒိုက်ရိုက်ထုတ်လွှင့်တဲ့တွေ့ဆုံမေးမြန်းခန်းမှာတော့ခေါင်းဆောင်ဂျေကော့ဘ်ဇူမာကသူ့ကိုနှုတ်ထွက်ဖို့အတွက် ENC ကနေပြောဆိုတာဟာတရားမမျှတဘူးလို့ပြောပါတယ်။ဒါအပြင် ENC ဟာပါတီရဲ့လုံထုံးလုံလင်းတွေကိုတိတိကျကျမလိုက်နာဘူးလို့လည်းပြောပါတယ်။ပါတီခေါင်းဆောင်ရဲ့အဆုံးဖြတ်ချက်ကိုသူသဘောမတူပေမဲ့သူဟာစီကန်းလိုက်နာတဲ့ပါတီအဖွဲ့ဝင်တူဖြစ်နေအမဲရှိနေမှာဖြစ်တယ်လို့သူသမ္မတယာရုကနေနှုတ်ထွက်ခဲ့တဲ့နောက်ပိုင်းမှာလဲတောင်အာဖရိကပြည်သူတွေနဲ့ ENC ပါတီအတွက်ဆက်ပြီးတာဝန်ထမ်းဆောင်မှာဖြစ်ကြောင်းပြောပါတယ်။ ENC ပါတီရဲ့လက်ရှိဥက္ကဋ္ဌဆာရယ်ရာမာဖိုစာကိုတောင်အာဖရိကနိုင်ငံရဲ့သမ္မတအဖြစ်ကျန်သက်ပရီးဒါမှမဟုတ်တောက်ကြံနေမှာလွှတ်တော်ကနေရွေးချယ်နိုင်ပွဲရရှိပါတယ်။သူရဲ့သမ္မတတက်တန်း6နှစ်အတွင်းစီးပွားရေးတိုးတက်မှုနှုန်းနှေးကွင်းမှုနဲ့အဂရီလိုက်စားမှုအရှုပ်တော်ပုံနဲ့နာမည်ဆိုးရှိနေတာမို့သူ့ကိုယာရုကနေဖယ်ရှားဖို့အတွက် ENC ပါတီကဆုံးဖြတ်ခဲ့တယ်လို့ပြောပါတယ်။အဂရီလိုက်စားမှုဆက်ဆွဲချက်တွေထဲမှာသမရကသူ့ရဲ့ပုဂ္ဂလိကပိုင်အင်အားပြုပြင်မွမ်းမံဖို့အတွက်ပြည်သူပိုင်ငွေဒေါ်လာသန်း20ကိုတုံးခဲ့တယ်ဆိုတာလည်းပါဝင်ပါတယ်
။ဇင်ဘာဝေးနိုင်ငံမှာသမရရောဘတ်မူဂါဘေရဲ့ကာလရှည်ကြာတဲ့အုပ်စိုးမှုဆွံ့ဝန်တိုင်အောင်ဇွဲနဘဲကြီးစွာကျူပန်းခဲ့သူအတိုက်ခံခေါင်းဆောင်မော်ဂန်ချင်ရိုင်းကွယ်လွန်တော့ပါပြီ။ဆယ်စုနှစ်တွင်နိုင်ချီအုပ်စိုးလာပြီးတဲ့နောက်ဖိအားပေးမှုကြောင့်ရောဘတ်မူဂါဘေနှုတ်ထွက်သွားပြီးလာပိုင်းအကြာမှာပဲမော်ဂန်ချင်ရိုင်းကွယ်လွန်သွားတာဖြစ်ပါတယ်။အသက်65နှစ်ရှိပြီဖြစ်တဲ့ချင်ရိုင်းဟာကင်ဆာရောဂါဖြစ်ပွားနေခဲ့ပြီးဗုဒ္ဓဟူးနေ့ကတောင်အာဖရိကနိုင်ငံမှာကွယ်လွန်သွားတာပါ။မော်ဂန်ချင်ရိုင်းဟာဇင်ဘာဝေးနိုင်ငံရေးပြောင်းလဲရေးတာဝန်ကိုသူ့ဘဝနောက်ဆုံးအချိန်ထိပြင်းပြင်းထန်ထန်လုပ်ဆောင်သွားခဲ့သူဖြစ်ပါတယ်။သူဟာသူ့ရဲ့ MDC Core Democracy ကူပြောင်းရေးလှုပ်ရှားမှုကိုအောင်ပွဲရတဲ့အထိဥဆောင်နိုင်ခြင်းမရှိခဲ့ပေမဲ့သူရဲ့လှုပ်ဆောင်ချက်တွေဟာစိတ်အရေးကြီးတယ်လို့သူကိုထောက်ခံသူတွေကဆိုကြပါတယ်။မော်ဂန်ချင်ရိုင်းဟာမူဂါဘေကိုပထမဦးဆုံးဆန့်ကျင်ရဲတဲ့သက်တည်ရှိသူဖြစ်တယ်လို့ MDC အဖွဲ့ဝင်အော်စတင်မူယာကဆိုပါတယ်။မော်ဂန်ချင်ရိုင်းဟာရောဘတ်မူဂါဘေရဲ့ညွန်ပေါင်းအစိုးရမှပါဝင်ပြီးဝန်ကြီးချုပ်အဖြစ်2009-2013အထိဆောင်ရွက်ခဲ့ပါတယ်။ဒီလို့ရအတွက်လူထုကြားဝေဖန်ပြောဆိုမှုရှိခဲ့ပြီးညွန်ပေါင်းအဖွဲ့လည်းပြပြသွားခဲ့ပါတယ
်ဖလော်ရီဒါပြည်နယ်ဘရော့ဝုဒ်ကောင်တီပါကလန်မြို့ကအထက်တန်းကျောင်းတစ်ကျောင်းမှာပစ်ခတ်ခဲ့တဲ့တနတ်သမားဟာအခုထိလွတ်မြောက်နေဆဲဖြစ်တယ်လို့ရဲတွေကပြောကြားလိုက်ပါတယ်အသေးစိတ်အခြေအနေကိုဂူရီမသိရသေးပေမဲ့ဒေသရုပ်မြင်သံကြားသတင်းတွေထဲမှာတော့ လူပေါင်း20မကဒဏ်ရာရရတယ်လို့ဖော်ပြနေကြတာပါထိခိုက်ဒဏ်ရာရသူတွေဟာဘယ်သူဘယ်ဝါဖြစ်ပြီးဒဏ်ရာဘယ်လောက်ပြင်းထန်တယ်ဆိုတာကိုရဲတွေကမပြောနိုင်ကြသေးပါဘူးအခြေအနေဟာမတိမငြိမ်ရှိနေသေးပဲလို့ဆိုပြီး FBI ပြည်ထောင်စုစုံစမ်းရေးအရာရှိတွေဟာအဲ့ဒီနေရာကိုရောက်ရှိနေကြပါတယ်ဒဏ်ရာရသူအများအပြားကိုလူနာတင်ရင်ပေါ်မှာတင်နေဆောင်နေတာကိုလည်းတွေ့ကြရပါတယ
်သမ္မတဒေါ်နယ်ထရမ့်ရဲ့ဝန်ထမ်းရေးအကြီးကဲရော့ပေါ်တာဟာအင်းတွင်အကြမ်းဖက်မှုကျူးလွန်တယ်လို့သူရဲ့ဇနီးဟောင်းနှစ်ယောက်ရဲ့ဆွဆွဲချက်အစီရင်ခံစာကို FBI အရာရှိတွေကလွှဲပေးခဲ့ပြီးတဲ့နောက်ဘာကြောင့်လက်အတန်းကြာယာရုတီမြဲနေခဲ့တယ်ဆိုတာအင်ပီရိုကြီးကြပ်ရေးကော်မတီကစုံစမ်းစစ်ဆင်မှုစတင်လိုက်ပါတယ်ဇနီးဟောင်းတွေကပေါ်တာရဲ့နိုင်တဲ့စီးနင်းဆွဆွဲချက်တွေကို2019မတ်လကတည်းကအင်ပီရိုအရာရှိတွေစီကိုအသိပေးခဲ့တာဖြစ်တယ်လို့FBI ညွန်ကြားမှု Christopher Ray က Congress အမတ်တွေကိုပြောခဲ့ပါတယ် Mr. Potter ကတော့ပြီးခဲ့တဲ့အပတ်ကပဲနှုတ်ထွက်သွားခဲ့ပါပြီဒုတိယသမ္မတ Mike Pence ကတော့ Imbiro ရဲ့ပြောခွင့်ဟာခွက်တွေကိုအသိမှတ်ပြုတဲ့အနေနဲ့ဒီပြဿနာကိုပိုပြီးကောင်းကောင်းမွန်မွန်ကင်တယ်ခဲ့ဖို့ကောင်းတယ်လို့ဆိုပါတယ်ဒီစုံစမ်းစစ်ဆင်မဲ့ကိစ္စမှာအဓိကကြားတဲ့ Imbiro အရာရှိချုပ် John Kelly ဟာဒီဆွေးချက်တွေကို British နိုင်ငံထုတ် The Daily Mail သတင်းစာမှာပြည်ရဲ့ပကအစစ်စစ်ဖော်ပြလိုက်မှသိခဲ့ရတယ်လို့ဆိုပါတယ
် View American Tan မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်ထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9483ညလိုင်းဒိုမီတာ48 kHz 6753ညနဲ့ဒုတိယနိုင်ဝတ်မှာလိုင်းလိုက်မီတာ190 kHz 1505တို့ကနေပြီးထုတ်လွှင့်ပေးနေပါတယ်မနက်၈နာရီကနေ၉နာရီအထိပြန်လည်ထုတ်လွှင့်ချက်ကတော့လိုင်းဒိုမီတာ20 25 32တို့ကနေပြီးတော့ဖမ်းယူနိုင်ပါမယ်ခင
်ဗျာ VOA American တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်အဖမ်းဆီးခံထားရတဲ့ Writers သတင်းဌာနကမြန်မာသတင်းသမားနှုတ်ကိုဗုဒ္ဓဘုရင်မှာ၄ချိန်မြောက်ရုံးထုတ်စစ်ဆေးခဲ့ပါတယ်တရားခွင်မှာအစိုးရဘက်ကတရားလိုပြတက်သေးတွေကိုစစ်ဆေးတာမှာအရင်တက်သေးတွေစစ်ဆေးတုန်းကလိုပဲကွဲလွဲချက်တွေရှိနေတယ်လို့သတင်းသမားတွေရဲ့အကျိုးဆောင်ရှိနေတွေကပြောကြပါတယ် Writers သတင်းဌာနကမြန်မာသတင်းသမားနှစ်ဦးဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့နှုတ်ကိုရုံးထုတ်စစ်ဆေးတဲ့ဗုဒ္ဓဘုရင်တရားခွင်မှာတရားလိုပြတက်သေးတဦးဖြစ်တဲ့ဒူရဲအုပ်မျိုးကိုကိုကိုစစ်ဆေးတာဖြစ်ပါတယ်သူရဲ့ထွက်ဆိုချက်တွေဟာကွဲလွဲမှုဖြစ်စဉ်နဲ့ကွဲလွဲနေတာရှိတယ်လို့ပြောပါတယ် Writers သတင်းတောက်နှစ်ဦးကိုပြီးခဲ့တဲ့ဒီဇင်ဘာ2ရက်နေ့မှာရန်ကုန်မြို့မှာမြန်မာအာဏာပိုင်တွေကဖမ်းဆီးခဲ့တာဖြစ်ပါတယ
်ကုလသမဂ္ဂလူမျိုးရေးကောင်စီကအကြမ်းဖက်သမားအဖြစ်သတ်မှတ်ထားတဲ့လူပုဂ္ဂိုလ်တွေအုပ်စုတွေကိုပိတ်ပင်တားမြစ်ဖို့ပါကစ္စတန်နိုင်ငံကဒီပတ်တွင်ဆက်တင်လိုက်တဲ့ကိစ္စကိုအမေရိကန်ပြည်ထောင်စုကသတိနဲ့ကြိုဆိုလိုက်ပါတယ်ဒါပေမဲ့ဒါဟာနိုင်ငံတကာအကြမ်းဖက်မှုငွေကြေးထောက်ပံ့သူစီးရင်မှာပါကစ္စတန်နိုင်ငံကိုထည့်သွင်းမဲ့ကိစ္စရှော့ပေါ်ဖို့လုံလောက်တဲ့အခြေအနေရှိမရှိဆိုတာကိုတော့အမေရိကန်အရာရှိတွေကပြောကြားခြင်းမရှိသေးပါဘူး။ပါကစ္စတန်အနေနဲ့ဒီကိစ္စကိုဘယ်လောက်ထိအကောင့်ထဲပေါ်မယ်ဆိုတာကိုစောင့်ကြည့်နေတယ်လို့ဆိုပါတယ်။အမေရိကန်နဲ့ဗြိတိန်တို့ဟာနိုင်ငံတကာငွေကြေးခွာခြားမှုစနစ်ရဲ့အဖွဲ့တစ်ခုနဲ့ညှိနှိုင်းပြီးပါကစ္စတန်ကိုစိတ်မချတဲ့နိုင်ငံစည်းမှာထည့်ဖို့အဆိုပြုထားခဲ့တာဖြစ်ပြီးရိုက်တာသတင်းဌာနရဲ့အဆိုအရပြင်းထန်တဲ့ဂျာမနီတို့လည်းပူပေါင်းဆောင်ရွက်ဖို့အတွက်နားချနိုင်ခဲ့ပြီလို့ဖော်ပြထားပါတယ်။ပါကစ္စတန်အကြီးအကဲအရာရှိသူကတော့သူတို့နိုင်ငံဟာလူမျိုးရေးကောင်စီရဲ့စီးမင်းတွေကိုလိုက်နာကြောင်းနဲ့အကြမ်းဖက်သမားတွေငွေကြေးထောက်ပံ့မှုဟန့်တားရေးအတွက်ဘာတွေလှုပ်ဆောင်နေရဲဆိုတာကိုအဖွဲ့ဝင်နိုင်ငံတွေကိုရှင်းပြခဲ့ပါတယ်
။စကိတ်ကွင်းထဲမှာစတန့်တွေမိစီရတဲ့ဆောင်းရာသီအိုလံပစ်အားကစားနည်းမှာအမေရိကန်နှင်းစကိတ်စီပုတ်ပြားစီအားကစားသမားရှွန်ဖိုင်ဟာတတိယမြောက်သူရဲ့တက်တက်မြောက်အိုလံပစ်ဆုတစိတ်ကိုဗုဒ္ဓဘုရင်မှာဆွခုခဲ့ပါတယ်အသက်32နှစ်အရွယ်ရှန်ဟွိုက်ဟာအမခန်းစီးပြတ်နိုင်ခဲ့တဲ့အတွက်ရွှေတစိတ်ဆုရခဲ့ပြီးဂျပန်ကငွေတစိတ်နဲ့ဩစတြေးလျကချေးတစိတ်အသီးသီးရခဲ့ပါတယ်ဝတ်ရဲ့ရွှေတစိတ်ဆုဟာအမေရိကန်ပြည်ထောင်စုအတွက်အခု100မြောက်ရွှေတစိတ်ဆုလည်းဖြစ်ပါတယ
်ပျုံချမ်းမြို့2018ဆောင်းရာသီအိုလံပစ်ပွဲတော်ကိုလာရောက်တဲ့မြောက်ကိုရီးယားကုလသမဂ္ဂအဖွဲ့အတွက်ကုန်ကျစရိတ်ဒေါ်လာ2.6 သန်းကိုတောင်ကိုရီးယားနိုင်ငံကကြက်ခံလိုက်ပါတယ်။မြောက်ကိုရီးယားအပီအဖွဲ့ TY တိုက်ကွန်ဒိုသတင်းသမားတွေနဲ့တခြားအဖွဲ့ဝင်တွေအတွက်ကုန်ကျစရိတ်တွေပေးဖို့အတည်ပြုလိုက်ပြီးလို့တောင်ကိုရီးယားပြန်လည်ပူပေါင်းရေးဝန်ကြီးကပို့ထူးနေရကြေညာလိုက်ပါတယ်။အကြမ်းသမား23ဦးပါဝင်တဲ့အဖွဲ့ဝင်424ဦးအဖွဲ့ကိုမြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်းအန်ရဲ့ညီမကင်မီယိုဂျွန်းကဦးဆောင်ခဲ့တာဖြစ်ပါတယ်။1950ဆုံးမှာ410ပြည်မဲ့စပွဲညဉ့်ညံရေးစာချုပ်နဲ့အပြစ်မသတ်နိုင်သေးတဲ့တောင်မြောက်နိုင်ငံအကြတင်းမာမှုရောပါရေးအခွင့်အလမ်းတရက်ကိုဒီအားစားပွဲတော်ကဖန်တီးနိုင်ခဲ့တာဖြစ်ပါတယ်။အမေရိကန်သမ္မတထရမ့်အစိုးရကအိုလံပစ်ပွဲတော် တခြားနော်ကိုရီးယားအပေါ်ပြင်းထန်တဲ့ဖိအားပေးမှုအစ်စ်တွေချမှတ်ဖို့ကြိုးပမ်းနေခဲ့ပေမဲ့တောင်ကိုရီးယားသမ္မတမွန်ဂျေအင်ကတော့နော်ကိုရီးယားနဲ့ညီညာရေးအတွက်လက်ကမ်းနေခဲ့တာဖြစ်ပါခင်ဗျာ
ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့ဦးကျော်စံသာတို့ကြီးညာခဲ့တာဖြစ်ပါတယ်ခင်ဗျာအခုတော့သတင်းလွှာတွေကိုတင်ဆက်ဖို့အချိန်ရောက်လာပါပြီအရင်ဆုံးတော့တွေ့ဆုံမေးမြန်းခန်းတစ်ခုနဲ့စတင်ကြပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းကနေဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခဲ့ကြတဲ့ရိုဟင်ဂျာဒုက္ခသည်9သိန်းနီးပါးနေရပ်ပြန်နှံ့ရေးကိစ္စမှာအဟန့်တားတွေနဲ့ရင်ဆိုင်နေရတဲ့အခြေအနေနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂလူညိုရေးကောင်စီမှအင်ကာနေကအဓိကထားပြီးတော့ဆွေးနွေးခဲ့ကြပါတယ်အထူးသဖြင့်ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးဖြစ်တဲ့ဖိလစ်ပိုဂရန်ဒီတင်ပြခဲ့တဲ့စိုးရိမ်မကင်းဖြစ်မှုတွေနဲ့ပတ်သက်ပြီးတော့ VOA သတင်းတောက်မာဂရက်ဘာရှားကကူဝိတ်မှာရောက်ရှိနေစဉ်ကုလအတွင်းမှုချုပ်ဖြစ်တဲ့အန်တိုနီယိုဂူဒါရစ်နဲ့တီးခြားတွေ့ဆုံမေးမြန်းခွင့်ရခဲ့ပါတယ်တွေ့ဆုံမေးမြန်းချက်အပြည့်စုံကိုဒေါ်လာလတ်တန်းနဲ့ကိုချိုချိုသိန်းတို့ကတင်ဆက်ထားတာကိုနားဆင်ပါခင်ဗျာ
Finally Secretary General I wanted to ask you about Myanmar on Tuesday your refugee chief Filippo Grandi he told
me that မြန်မာနိုင်ငံနဲ့ပတ်သက်လို့ပြောချင်ပါတယ်ဒီကနေ့ကဒုက္ခသည်များဆရာမဟာမင်းကြီး Filippo Grandi ကလူမျိုးရေးကောင်စီမှပြောသွားတာကရွှင်ကြဒုက္ခသည်တွေထွက်ပြေးခဲ့ရတဲ့အကြောင်းရင်းတွေကိုဖြေရှင်းပေးနိုင်ခြင်းမရှိသေးတဲ့အတွက်သူတို့သဘောလျောက်နေရရင်ပြန်ဖို့အခြေအနေမကောင်းသေးဘူးဆိုတဲ့အချက်ပါပဲဒါကြောင့်တွေးမှုချုပ်အနေနဲ့ဒေါအောင်ဆန်းစုကြည်နဲ့ဆက်သွယ်ပြောဆိုတာရှိပါသလားစိတ်ပြည့်မိပါသလားဒီကိစ္စကိုခိုင်တွေဖြေရှင်းရမှာဒေါအောင်ဆန်းစုကြည်အနေနဲ့ပြင်းပြင်းထန်ထန်ဝေဖန်ခံရတာဖြစ်ပါတယ်သူနဲ့မကြသည့်မိကတွေးမှုချုပ်စကားပြောခဲ့ပါသေးလားအထူးအကြံပေးပုဂ္ဂိုလ်ကိုခန့်အပ်ဖို့အစီအစဉ်ရှိပါသေးလားဆိုတာသိချင်ပါတယ
် Yes the special advisor will be soon appointed but the central question that Filippo Grandi raised is the
ဟုတ်ပါတယ်အထူးအကြံပေးပုဂ္ဂိုလ်ကိုမကြမီခန့်အပ်မှာဖြစ်ပါတယ
်
ဒါပေမဲ့ Filippo Grandi အဓိကမေးခွန်းထုတ်ခဲ့တဲ့အချက်ကထွက်ပြေးသွားကြတဲ့ဒုက္ခသည်တွေနေရာရင်းပြန်ပိုင်ခွင့်သူတို့ဆန္ဒလျောက်ဒေကင်းစွာနဲ့တိခါရှိရှိပြန်ပိုင်ခွင့်ကိုမဖြစ်မနေအတိမတ်ပြုရမယ်လို့ကုလသမဂ္ဂကယူဆပါတယ်လူတွေပြန်ရမှာလဲစခန်းမျိုးကိုပြန်တာမဟုတ်ပဲထွက်ပြေးလာခဲ့တဲ့နေရာရင်းကိုပြန်နိုင်ကြဖို့လိုအပ်ပါတယ်ဒီချက်ဖြစ်မြောက်နိုင်ဖို့ကရင်းနှီးမြှုပ်နှံမှုအတော်လေးလိုအပ်ပါတယ်ဖြစ်စည်းခံရတဲ့ဇွားတွေကိုပြန်တိဆောက်ပေးဖို့သာမကဒုက္ခတွေပြန်လာကြတဲ့အခါမှာမကြောက်ရွံ့ဖို့လေပြန်လည်သိမြတ်ရေးကိုလှုပ်ဆောင်ရမှာဖြစ်ပါတယ်သူတို့ကိုနှင်ထုတ်ခဲ့တဲ့လူငယ်တွေတွေအနေနဲ့လက်တုံမပြန်ဘူးဆိုတာကိုလည်းအာမခံချက်ရရှိဖို့လိုပါတယ်ဒီလိုမျိုးရင်းနှီးမြှုပ်နှံမှုကိုမြန်မာအစိုးရကလုံမပေးတာတွေ့ရပါတယ်အဲ့ဒီရင်းနှီးမြှုပ်နှံမှုကိုမလုပ်ဖဲနဲ့တော့လူတွေဖြစ်စေခြင်းနဲ့ဒုက္ခတွေအဆုအဝေးလိုက်ပြန်ဖို့အခြေအနေဖြစ်လာဖို့သိကိုခဲခြင်းပါလိမ့်မယ်လူကင်စရာတွေကအများကြီးကြံနေပါသေးတယ်မြန်မာစိုးရအနေနဲ့လုကင်စရာတွေကိုအချိန်ဆွဲမနေသင့်ဘူးဆိုတာကိုနားလည်ဖို့လိုတယ်လို့ကျွန်တော်ထင်ပါတယ်။ဒုက္ခသည်တွေပြန်လာနိုင်စေတဲ့အခြေအနေကိုဖန်တီးရမှာအစိုးရကလေးလေးနက်နက်ပါဝင်ဖို့လိုအပ်ပါတယ်။ဝန်ထမ်းစရာကဒီလိုလှုပ်ဆောင်ရမှာခံယူချက်နဲ့တတိမပြနိုင်သေးတာတွေ့ရပါတယ်။ကျွန်တော်တို့သိကြတဲ့အတိုင်းအဲ့ဒီမှာရှိတဲ့လူအများစုကရိုဟင်ဂျာတွေကိုဆန့်ကျင်ကြတာတွေ့ရပါတယ်။ဒါပေမဲ့နိုင်ငံရေးသမားတွေအနေနဲ့ကွဲပြားတဲ့အမြင်တွေကိုကျော်လွှားနိုင်ဖို့တတိရှိဖို့လိုအပ်ပါတယ်။အကြောင်းကတော့မြန်မာနိုင်ငံမှာရူဝင်ဂျာရီရဲ့အခြေအနေဟာလုံးဝလက်ခံနိုင်စရာမရှိလိုပါပဲ
။ဒါပေမဲ့လို့ပြည်내တင်မြတ်ရေးဆွေးနွေးမှုတွေညီညွတ်ဖို့ဆွေးနွေးမှုတွေဟာအစီအစဉ်ချမှတ်လုပ်ဆောင်ရတာမှုနှစ်တွေကြာတတ်ပါလေ။ဒါကြောင့်ဘင်္ဂလားဒေ့ရှ်မှာရောက်နေကြတဲ့ဒီရူဝင်ဂျာတွေကဒီအတောတွေးမှာဘာတွေဘယ်လိုနေထိုင်ကြမလဲဆိုတာသိချင်ပါလေ။
Now but there are many things that can be done much more quickly than years. I mean, there is physical reconstruction.
ညတွေ့ကြမှာဖြစ်ပေမဲ့ပုံပြီးမြန်မြန်ဆန်ဆန်လုပ်နိုင်တာတွေအများကြီးရှိပါတယ်။လူပိုင်းဆိုင်ရာပြန်လည်ထူထောင်ရေးလုပ်နိုင်တယ်လို့လူဝင်ကြော်ရီနဲ့ဒေသခံလူအဖွဲ့အစည်းနှစ်ရပ်စလုံးကိုပန့်ပိုးမဲ့ဆောင်ရွက်ချက်တွေကိုလုပ်နိုင်ပါတယ်။ဒီလိုလုပ်ခြင်းအပြင်ဒီပေါ်ဆောင်မှုမှာသူတို့အတွက်လည်းအကျိုးတစ်ခုခုရမယ်ဆိုတာကိုလူတွေကနားလည်လာနိုင်ကြပါတယ်။ဒါအပြင်ပြန်လည်တင့်မြတ်ရေးမှာနှုတ်နယ်ပဲကန့်လန့်တာမျိုးမဟုတ်ပဲဒီနည်းမျိုးနံမှုတွေကတဆင့်လူတွေအတူတကွနေထိုင်ကြခြင်းအပြင်လူနေမှုဘဝလည်းတိုးတက်လာမယ်ဆိုတာကိုသဘောပေါက်လာကြမှာဖြစ်ပါတယ
်။ဒါကြောင့်လက်တွေ့ကြပြောမယ်ဆိုရင်ရိုဟင်ဂျာတွေစပြီးပြန်နိုင်ကြဖို့အချိန်ဟာဘယ်လောက်ကြာမယ်လို့ထင်ပါသလဲ
။ I think that in small numbers there are things that can be done relatively quickly.
ကျွန်တော်ထင်တော့မြန်မြန်နဲ့နည်းနည်းစီလုပ်နိုင်မယ့်အရာတွေရှိပါတယ်။ဒုက္ခသည်တွေအစုအဝေးလိုက်ပြန်လာဖို့ဖော်ဆောင်မှုမှာ ကမ္ဘာရဲ့နေရာမျိုးမျိုးမှာဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံးကနေအတိုင်းအတာမျိုးမျိုးနဲ့လှုပ်ဆောင်ခဲ့တာတွေရှိပါတယ်။စနစ်တကျလုပ်မယ်ဆိုရင်တစ်ခါတလေနှစ်နှစ်သုံးနှစ်အထိကြာနိုင်ပါတယ်။ဒါပေမဲ့အစီအစဉ်6လှုပ်ဆောင်ရပါမယ်။ရင်းနှီးမြှုပ်နှံရပါမယ်။အောင်မြင်နိုင်ဖို့တိတ်ကိုလေးလေးနက်နက်ကြိုးပမ်းဖို့လိုအပ်ပါတယ်။ဒီလိုမလုပ်ဘူးဆိုရင်နေရာရင်းပြန်လာကြသူတွေပြန်ပြီးထွက်ပြေးသွားကြမယ့်အခြေအနေမျိုးဖြစ်လာနိုင်တဲ့အန္တရာယ်ရှိပါတယ်။ဥပမာဒီလိုအခြေအနေမျိုးကိုဆူဒန်တောင်ပိုင်းမှာကျွန်တော်တို့တွေ့ခဲ့ရပါတယ်။ယူနီစီယာမှာကျွန်တော်တို့လို့ဖို့ကံပဲတွေနဲ့ကျွန်တော်ကူညီခဲ့ဘူးပါတယ်။အရက်ဖက်လူအဖွဲ့အစည်းတွေမှာအချက်လက်တွေအများကြီးရှိပါတယ်။တောင်ဆူဒန်မှာလူ9သိန်းလောက်ပြန်ဖို့ကျွန်တော်တို့ကူညီပေးခဲ့ဘူးပါတယ်။အခုတောင်ဆူဒန်ကနေပြန်ထွက်ပြေးသွားတဲ့ဒုက္ခသည်တသန်းကျော်ရှိနေပါပြီ။ဒီလိုအခြေအနေမျိုးကိုဘင်္ဂလားဒေ့ရှ်မှာရောက်နေတဲ့ရိုဟင်ဂျာတွေကြုံရတာမျိုးကျွန်တော်တို့မလိုလားပါဘူး။
ဒါကတော့ကုလအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ဖြစ်ကြားသွားတာဖြစ်ပါတယ် VOA နဲ့အတွင်းမှုချုပ်တို့ရဲ့တွေးဆမေးမြန်းခန်းကိုတင်ပြပေးခဲ့တာဖြစ်ပါတယ်ဆက်လက်ပြီးတော့ပြောရမယ်ဆိုရင်ရခိုင်ပြည်နယ်ကရိုဟင်ဂျာမွတ်စလင်ဒုက္ခသည်တွေတိတ်နဲ့ချီးပြီးတော့ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးရတာနဲ့ပတ်သက်ပြီးစစ်တပ်နဲ့မြန်မာအစိုးရကသူတို့ရဲ့ဘက်ကနေအမှားမလုပ်တဲ့အကြောင်းညှင်းဆုံနေတာဟာယုတ်တိမရှိဘူးဆိုပြီးတော့ကုလသမဂ္ဂဆိုင်ရာအမေရိကန်တန်မတ်ကြီးနီကေဟီလီကအင်္ဂါနေ့လူညုံရေးကောင်စီမှပြုလုပ်တဲ့မြမအရေးဆွေးနွေးပွဲမှာပြောကြားလိုက်ပါတယ်။ဒါနဲ့ပတ်သက်တဲ့အကြောင်းပြည့်စုံကိုဒေါက်ခင်မျိုးသက်ကတင်ပြပေးပါလိမ့်မယ်ခင်ဗျာ
။အင်္ဂါနေ့မှာလူညုံရေးကောင်စီမှအထက်ကျဥက္ကဋ္ဌဖြစ်တဲ့ကူဝိတ်နိုင်ငံတန်မတ်ကြီးမန်ဆော့အယ် OTB ကကမကဋ္ဌလုပ်ပြီးမြမအရေးဆွေးနွေးပွဲကိုကျင်းပခဲ့ပါတယ်။ဒီဆွေးနွေးပွဲမှာရခိုင်ပြည်နယ်တွင်လူညုံရေးစခန်းတွေကိုမနစ်ကဩဂုတ်လနှောင်းပိုင်းမှာအာဆာအကြမ်းဖက်ဖွဲ့တိုက်ခိုက်မှုတွေနောက်ပိုင်းစစ်တပ်ကနေမင်းရှင်းလင်းရေးလုပ်ရာကနေတိုင်းနဲ့ချီတဲ့ရိုဟင်ဂျာမွတ်စလင်တွေဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးခဲ့ကြတာနဲ့ပတ်သက်ပြီးအကြေတွင်းဆွေးနွေးခဲ့ကြပါတယ်။ဒီလိုထွက်ပြေးရတာနဲ့ပတ်သက်ပြီးကုလသမဂ္ဂကဒါဟာလူမျိုးစုရှင်းလင်းဖယ်ရှားရေးဖြစ်ကြောင်းပြောကြားခဲ့ပေမဲ့မြန်မာအစိုးရနဲ့စစ်တပ်ဘက်ကဒါကိုညှင်းဆိုတာဟာယုတ်တိမရှိဘူးလို့ဒီဆွေးနွေးပွဲမှာကုလသမဂ္ဂဆိုင်ရာအမေရိကန်တန်မတ်ကြီးနီကီဟေလီကပြောကြားခဲ့ပါတယ်
။ To make sure no one contradicts their preposterous denials,They are preventing access to Rakhine to anyone or any organization that might bear
through ရုပ်တိမရှိတဲ့ညှဉ်းဆုံးမှုတွေနဲ့ပတ်သက်ပြီးတော့ဘယ်သူမှတန်လျာဖြစ်စရာမလိုပါဘူး။သူတို့ကျူးလွန်မှုတွေအတွက်တက်တည်ဖြစ်လာနိုင်တဲ့သူတွေကုလသမဂ္ဂလုံခြုံရေးကောင်စီအပါအဝင်ဘယ်အဖွဲ့အစည်းတွေကမှရခိုင်ပြည်နယ်တွေကိုတွားခွင့်မပြုပါဘူး။ဒါလိုမျိုးအဖွဲ့အစည်းတော်တော်များများကိုပေးမွေတဲ့အတွက်ရလဒ်ကတော့အဲ့ဒေသတွေကနေပြီးတော့လူတွေရွှေ့ပြောင်းကုန်တာနဲ့အဲ့မှာအစာရေစာငှက်ပြတ်ကုန်တဲ့အခြေအနေကိုရောက်နေရတာပါ။အိမ်မှာအစာရေစာငက်ပြတ်ကုန်တဲ့အခြေအနေကိုရောက်နေတာပါ။အိမ်မှာအစာရေစာငက်ကုန်တဲ့အထိအခြေအနေကိုရောက်နေတာပါ
။ဒီလိုအခြေအနေဖြစ်လာစေတာနဲ့ပတ်သက်ပြီးမြန်မာအစိုးရနဲ့စစ်တပ်မှာတာဝန်ရှိနေတယ်လို့ဒီလိုအခြေမျိုးမှာဒုက္ခသည်တွေကိုနည်းရင်းပြန်ပို့မယ်ဆိုရင်သူတို့ကိုသေရင်းပို့တယ်လို့ဖြစ်နေမယ်လို့လည်းပြောပါတယ်
။ Burma and Bangladesh have had substantive discussions on repatriation and that's a good thing.
ဒုက္ခသည်တွေနေရပြန်ပို့ရေးအတွက်မြန်မာနဲ့ဘင်္ဂလားဒေ့ရှ်တို့ကြားမှာဆွေးနွေးမှုတွေရှိနေတာဟာကောင်းတဲ့အချက်ပါ။ဒါမဲ့လေမြန်မာနိုင်ငံထဲမှာရိုဟင်ဂျာတွေနေရတာကတည်တံပေးထားသလိုဖြစ်အောင်လို့မြန်မာအစိုးရနဲ့စစ်တပ်ကလုပ်နေတဲ့ရေးဘလောက်ပဲဆွေးနွေးအရာထင်မှာမဟုတ်ပါဘူး
။ Australia နိုင်ငံ Tasmania တက္ကသိုလ်ကဒူပါမောက်ခါချုပ် Monic Skate Mo ကတော့တမတ်ကြီး Haley ဟာကုလသမဂ္ဂလူခွင့်ရေးဆိုင်ရာမဟာမင်းကြီးရဲ့သဘောထားကိုထောက်ခံပြီးပြောသွားတာဖြစ်ပြီးလက်တွေမှာလည်းဒီအတိုင်းဖြစ်နေပါတယ်လို့ဆိုပါတယ်။ဒီလိုမပြောင်းလဲသေးတဲ့အခြေအနေမျိုးမှာဒုက္ခသည်တွေကိုပြန်ပြီးပို့မယ်ဆိုရင်သူတို့ကိုတည်ရင်းပို့တယ်လို့ဖြစ်နေမယ်လို့တမ်မတ်ကြီးရဲ့ပြောကြားချက်အတိုင်းရခိုင်ပြည်နယ်ထဲမှာဖြစ်နေတာတွေ့ရတယ်လို့လည်းပြောပါတယ်
။ Indeed and you would be aware
တကယ်ပါပဲတည်တဲ့အတိုင်းမှာပဲမချာသိမီကပဲအင်ဒီမှာသာမကဂူရာပြင်ကျွာမှာလည်းကောင်းကင်ကရိုက်ကူးထားတဲ့ဓာတ်ပုံတွေနဲ့cellphone နဲ့ရိုက်တွေ့ပုံတွေအရလူတွေအစုလိုက်အပြုံလိုက်အသက်ခံထားရတဲ့နေရာတွေတွေ့ရပါတယ်။အလောင်းတွေအများကြီးရှိပြီးတချို့တို့ကမျက်နှာနဲ့လက်တွေမှာအစ်စ်နဲ့ပက်ပြီးရုပ်ဖြစ်ခံထားရတာဖြစ်ပါတယ်။ဒါအပြင်ခုနကသမဂ္ဂမြန်မာသံမကြီးကလည်းလုံခြုံရေးကောင်စီမှပြောခဲ့တာကဒီအလောင်းတွေကြောင့်စုံစမ်းစစ်ဆေးနေတယ်အစုလိုက်အပြုံလိုက်တပ်ဖြတ်မှုတွေမရှိဘူးဆိုတဲ့အချက်ပါပဲ။တရုတ်ကလည်းလုံခြုံရေးကောင်စီကိုပြောခဲ့တာကဒီကိန်းပြင်းနေမှာတည်ငြိမ်ရေးနဲ့လုံခြုံရေးပြန်ရရှိနေပြီဆိုတာပါပဲ
အခုလိုတက်သေးတွေတွေ့နေတဲ့ကြားတွေကပဲမြန်မာစစ်တပ်ဘက်ကဘာကြောင့်ညှင်းဆူရတာပါလဲ
There is a 60 year history of denying any
ညှင်းဆူနေတာကတော့260သပိုင်းရှိပါတယ်နိုင်ငံမှာလူစုတိုင်းပြုံးလိုက်မြှုပ်နှံထားတာတွေတိုင်းရင်းသားတွေပေါ်လူခွင့်ကျူးလွန်ချုပ်ဖောက်မှုတွေကြေကြေပြန့်ပြန့်မရှိဘူးဆိုတာကိုညှင်းဆူခဲ့တာဖြစ်ပါတယ်စစ်တပ်ရဲ့စနစ်ကတော့တိတ်ကိုပြင်းပြင်းရှိလာပါတယ်။ Wada Piane, Lusha Mugale, Taiku, did the Jaja Lutabi. Yes, a Janjo Muri, Mashibus, Niene, Nia Maro, take Babe. Dilo Luna in Bogule, Tune Russia got Lungjimi Gonsima, Akaque, Beta Bade. Daja Niki, Haley, Babe Bubio, Kulatamka, Lungjimi Gonsiga, Lina De, Sumpia Chedwigu, Yamananga Bo Chama Naimam Hobabu. Tune Russia Luga, Vido Anatung, Becha Nainu Pipari.
Nema yin ne pate pi, Kulatamaka, Lungjuin Kansi ga, a ye you low some murigo, Tune Russia bin, Gaba Nangan Rigaba, Wang Wimpy, Kuni tene, Lule Piobari. Now Larry ma, Motom Yadi Satin on my pippy, Bangladesh ma yoni, the thing that cheated, Doka, there is a canary ha, ye cheapy, Nimun Nine, Chini Machini Ramo, Drogo, a jebo, sweep young people, Luan Idalo, Nanganaka, a kuni rele, Luani Barelo. Kulam Tamaga Lungjuin Kansi as Sunubema, Kulam Tamaga Doka de Miasam, Haminjiga, Titan Kepare.
Talking Muta Bakma, Torasimagna, Rada the Ridon Upansi, Ye Yashitu, Nine, Ye Let Sway, Low Tonlo Nidio, Mitigate, Jam Maniga, the Ayoma Trusu Gabare, Suya Tati, Trusu Jediha, Kainlo Mu, Makamu Machida, Yongi Yare, Mimin Tati, Mepin, and Musu, Trinda, the Jusan of Piovare. Mimanangama di muba when Chamu to Romema, Anavani Beka, Urin and Yipansiza muted a musin video panari. Twenty yarel Uri, Chuanjin Duriga, Tonda Jabare, Johnson, my engineer, Sebit in Biavalime.
February Lassalianiga, Minglaro Muni, the Ayoma below day. Right at the end of Naupide, Goalone, Gujo, so Uruye, Lady Miao, Yongjima, do ye o Mukuga, a soya at the deep, now so Tasu Gedua. Anyma, ye yashi don't in it, ye less where Ubrigo Matishi jow, do ye o Mukuku yet Tasu Jaha, then the Apsia Gaunelo, a Josa Shini, Uke Mansoga, Yonja MP, Diayo Pimba Mantin, how do you cool up your dabare?
Did the negis out with the Usura? Do ye also get sent the Yaka, Samori Piara, Yarum Yugan, you will know my name, Nedan Samopia. Hello, Pira Lua, ye less where they got Kizario, Madiva Uzorole, or General Rebio Miago. Araga.
ကိုသူတကယ်မသိတာလားပါလားနော်ဟိုမသိသိကျင်တာလားမသိအောင်မထားတာလားတထားလို့ကျွန်တော်ပြောရဒါပြင်သတင်းတော့နှစ်ဦးဖန်းစီခဲ့တဲ့နေရာနဲ့ပတ်သက်လို့ဒူရဲအုပ်မျိုးကိုကစက်ရုံတွေနားကလမ်းပေါ်မှာလို့ထွက်ဆိုတာဟာအရင်ကရဲအာဏာပိုင်တွေရဲ့တရားရုံးကိုတင်ထားတဲ့အစီရင်ခံစာပါစတိုးဆိုင်တွေနဲ့လက်ဖက်ရည်ဆိုင်နားမှာဖြစ်တယ်ဆိုတဲ့အချက်နဲ့လဲကွဲလဲနေပါတယ်
ဒူရဲအုပ်မျိုးကိုကဖန်းစီချိန်မှာသူပါဝင်ခဲ့ကြောင်းထွက်ဆိုခဲ့ပေမယ့်အဖမ်းခံထားရတဲ့သတင်းတောက်တအုပ်ဖြစ်သူကိုကျော်စိုးကတော့သူတို့ကိုဖန်းစီချိန်မှာဒူရဲအုပ်မျိုးကိုကမပါခဲ့ဘူးလို့ရုံချင်းအပြင်တရားရုံးအပြင်ဘက်သတင်းတောက်တွေကိုပြောပါတယ်ဒီနေ့လာပြီးတော့ဆွတ်ဆိုတဲ့ရင်းသက်တကကျွန်တော်တို့ဖန်းစီချက်ထဲမှာလည်းမပါပါဘူးဒါမဲ့ဒီမှာတော့သူ့ကိုယ်တိုင်ပါရယ်ဆိ
ကိုဝါလုံးကလည်းသတင်းထောက်တွေကိုပြောပါတယ်
ကျွန်တော်သတင်းသမားတယောက်အနေနဲ့ကျွန်တော်လုပ်ခဲ့တဲ့ပုံမှာကျွန်တော်ပါတယ်ကျွန်တော်ကြီးပါကျွန်တော်ယုံကြည်တယ်သတင်းသမားချင်းဖို့ကိုလည်းကျွန်တော်တို့ဖောက်ပြခဲ့တာမရှိဘူးပေါ့နော်အခုကျွန်တော်တို့ပြီးခဲ့တဲ့သတင်းနေပုံမှာလည်းပဲကျွန်တော်တို့သတင်းသမားချင်းဖို့နဲ့ညီလှုပ်ဆောင်ခဲ့တယ်လို့ပြောချင်ပါတယ်ဒီပုံမှာလည်းကျွန်တော်တို့ပြေဝယုံကြည်တယ်နောက်တစ်ခုကဒီသတင်းနဲ့ပတ်သက်ပြီးတော့လည်းပဲနိုင်ငံတော်အနေနဲ့တရားဥပဒေစိုးမိုးရေးကိုထောက်ကူဖြစ်ပေးခဲ့တယ်ဆိုတာမျိုးကျွန်တော်တို့ပြန်ပြီးတော့ဒါဒီသတင်းမထွက်ခင်နေရတယ်ပြရတယ်ဆိုတော
့ဒီပုံတိုင်းလေးပြောထားတယ်ဟာနိုင်ငံတော်ရွေးချယ်တဲ့ဆိုပြီးတော့
ဆိုတော့ကျွန်တော်တို့ဒီလိုလုပ်ခဲ့တာနဲ့ပတ်သက်ပြီးတော့အားလုံးကိုကျွန်တော်တို့ပြေဝယုံကြည်ပါတယ်ကျွန်တော
်ဖေဖော်ဝါရီလ10ရက်နေ့က Rider သတင်းဌာနကထုတ်ပြန်ခဲ့တဲ့မြန်မာနိုင်ငံကအစုလိုက်ပြုံလိုက်တပ်ဖြတ်မှုများဆိုတဲ့ရခိုင်ပြည်နယ်မြောက်ပိုင်းအခြေအနေနဲ့ပတ်သက်တဲ့သတင်းအစီရင်ခံစာကိုကိုဝါလုံးနဲ့ကိုကျော်စိုးတို့နှစ်ဦးကသူတို့အဖမ်းမခံရခင်မှာရေးသားခဲ့တာဖြစ်ပါတယ်။ဒီအစီရင်ခံစာကိုအခုချိန်မှာထုတ်ပြန်ခဲ့တာနဲ့ပတ်သက်လို့သူတို့ရဲ့အမှုအခြေအနေကိုထိခိုက်စရာအကြောင်းမရှိကြောင်းအကျိုးဆောင်ရှင်နေဦးခင်မောင်စောကပြောပါတယ်
။အဲဆိုအမှုကကျွန်တော်တို့ကကိုဝါလုံးတို့ဆွဲတာကအစိုးရကနေနော်လုံရင်းအင်အားစုနဲ့အစာကြီးတို့တချို့လူတွေကနော်အင်ဒီမာလူတွေကိုဒီလိုလုပ်တယ်ဆိုတဲ့ကိစ္စကိုနော်ဟိုဖော်လို့တရားစွဲတာမဟုတ်ဘူးအခုကကိုဝါလုံးတို့ကိုစာအိတ်နှစ်အိတ်လို့လက်ထက်မှာတွေ့တယ်ရင်မှုစစ်ရင်းကနေပြီးတော့တွေ့တယ်အဲ့စာအိတ်နှစ်အိတ်ကပြုတ်ဝဲစာရွက်တွေဖြစ်နေတယ်ဆိုတာနဲ့စွဲတာဆိုတဲ့အခါကျတော့ဟိုဟာကိစ္စကိုကိုဝါလုံးတို့သိတာဖြစ်စီနော်အဲ့ဒီကိစ္စကသတင်းနိုင်ငံတကာမှာပြန့်သွားတာဖြစ်စီတိုက်ရိုက်တော့ဒီမှုကဆက်ပြီးတော့စဉ်းစားလို့မရဘူး
အခုလိုရိုက်တာသတင်းတောက်တွေရဲ့ဖန်ဆီးခံရမှုမှာဥပဒေကိုချိုးဖောက်တယ်ဆိုတဲ့ဆွဲချက်အတွက်တပ်တွေအခိုင်အလုံးမရှိကြောင်းမြန်မာဥပဒေရေးရာကြွမ်းကျင်သူလည်းဖြစ်ဟောင်ကောင်အခြေစိုက်အာရှလူခွင့်ရေးကော်မရှင်ရဲ့မြန်မာနိုင်ငံတာဝန်ခံဦးမင်းလွင်ကတုံ့သက်ပါတယ
်မြန်မာနိုင်ငံမှာကျွန်တော်တို့အခုဖြစ်နေတာကအမှုတမှုဖြစ်ပြီဆိုလို့ရှိရင် တက်တည်ထောက်ထားခံခံလုံလုံနဲ့တိဆောက်ပြီးမှဖမ်းဆီးတာမျိုးမဟုတ်ပဲနဲ့ဖမ်းဆီးပြီးတော့မှလူကျင်တဲ့တက်တည်ထောက်ထားတွေရအောင်ထည့်နေတဲ့အဖြစ်မျိုးကျွန်တော်တို့အမှုတွေတော်တော်များများမှာတွေ့နေရတယ်အဲ့ဒီတော့ဒီအခုဒီနေ့လာပြီးတော့တက်တည်ထွက်ဆိုတဲ့လူရဲ့အနေနဲ့ကလည်းဖမ်းဆီးစင်မှာတကယ်တမ်းမပါတော်ညာလဲအမှုစစ်ဆေးတဲ့အခါတို့ဘာလို့မှပါကောင်းပါနိုင်တယ်သို့တော်လည်းပဲအထက်ကတာဝန်ပေးခြင်းအရာဒါရောက်ထွက်ဆိုပြီးတော့စစ်ဆေးခံရတယ်လို့ပဲကျွန်တော်တို့မြင်ပါတယ
်ဗုဒ္ဓဘုနေ့ကယုံကြည်မှအမှုနဲ့ပတ်သက်တဲ့ရဲမှတ်တမ်းတွေကိုတရားရုံးကိုတင်ပြဖို့သတင်းတော်ရှိနေတွေကတရားရုံးမှာရှောက်ထားခဲ့ပေမဲ့တရားလိုရဲအာဏာပိုင်တွေဘက်ကငြင်းဆန်ခဲ့တယ်လို့တရားသူကြီးဦးရဲလွင်ကလည်းပယ်ချခဲ့ပါတယ်နောက်ထပ်ယုံကြည်ကိုတော့လာမယ့် February 22ရက်နေ့ဖြစ်သတ်မှတ်ခဲ့ပါတယ်ရှင
်မအင်ဂျင်နဲ့ပါခင်ဗျာအဂတိလိုက်စားမှုစွပ်စွဲချက်တွေနဲ့ရင်ဆိုင်နေရတဲ့အစ္စရေးဝန်ကြီးချုပ်ကသူ့ရဲ့ညမောင်းဆိုရကဘာမှအခြေအနေမပြတ်ရှိနေပြီးတော့သူဟာဝန်ကြီးချုပ်ဖြစ်ဆက်ရှိနေမှာဖြစ်တယ်လို့ပြောဆိုလိုက်တဲ့အချိန်မှာပဲတိုက်ခန်တွေကဝန်ကြီးချုပ်ကိုယာရီကနေနှုတ်ထွက်ပေးဖို့တောင်းဆိုနေကြပါတယ်အကြောင်းစုံကိုတင်ပြပေးရမယ်ဆိုရင်တော့အစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နေတန်ယာဟုကသူ့ရဲ့ညမောင်းဆိုရဟာတည်ငြိမ်ငြိမ်ရှိနေပြီးသူ့ပေါ်အဂတိလိုက်စားမှုနဲ့စွဲချက်တင်ဖို့ရဲတပ်ဖွဲ့ကထောက်ခံတင်ပြထားပေမဲ့သူဟာအစိုးရကိုဆက်လက်ပြီးတော့ဥဆောင်နေမှာဖြစ်တယ်လို့ဗိုလ်ထုနေကပြောကြားလိုက်ပါတယ်အစ္စရေးနိုင်ငံသားကောင်းတူဦးဖြစ်သူ့ရဲ့တာဝန်ထမ်းဆောင်ရမယ့်ကာလကုံဆုံးချိန်အထိညွန်ပေါင်းအစိုးရအဖွဲ့ဝင်တွေနဲ့အတူဆက်လက်ပြီးတော့လုပ်ကင်သွားမှာဖြစ်တယ်လို့လည်းမစ္စတာနေတန်ယာဟုကပြောပါတယ်။မစ္စတာနေတန်ယာဟုဟာဘီလီယံနဲ့ချီးပြီးတော့ကျွေးဝချမ်းသာတဲ့တတိယထံကနေအဖိုးတန်တစိုးလက်ဆောင်တွေရယူခဲ့တယ်ဆိုတဲ့စွပ်စွဲချက်ပေါ်လက်အတန်ကြအောင်စုံစမ်းစစ်ဆေးမှုတွေလုပ်ခဲ့ပြီးတဲ့နောက်စွဲချက်တင်ဖို့ရဲတပ်ဖွဲ့ကအင်ကာနေမှာထောက်ခံချက်ပေးခဲ့တာဖြစ်ပါတယ်။မစ္စတာနေတန်ယာဟုဟာသူနဲ့ပတ်သက်ပြီးတော့အပေါင်းလက္ခဏာဆောင်တဲ့သတင်းတွေဖော်ပြပေးတဲ့အတွက်အခွင့်အရေးပေးဖို့သတင်းစာတစ်စောင်ကိုဂရုပြုခဲ့တယ်လို့လည်းစွပ်စွဲခံထားရပါတယ်။ဝန်ကြီးချုပ်ကအဲ့ဒီစွပ်စွဲချက်တွေဟာဘာမှအခြေအမြစ်မရှိပါဘူးလို့ပြောပါတယ်
။ဘာရှင်နီမလာလိုဥဖလူလခတ်စင်ကဘီရင်လစ်ဖတ်ခ်နဂဒီလောပခတ်မီ15ဘဒီကတ်ဝခကီရော့လမတရာလာပီလိုတီမာရှယ်တွန်
ဝန်ကြီးချုပ်တာဝန်ထမ်းဆောင်နေရတဲ့ဒီနှစ်ပိုင်းအတွင်းမှာကျွန်တော်ပေါ်ကြီးမားတဲ့ဖိအားပေးမှုတွေရှိလာပါတယ်။ကျွန်တော်ကိုပြုတ်သွားအောင်ယူရဲပြီးတော့အေးအေးယူစုံစမ်းစစ်ဆေးမှုတွေ15ချိန်ထက်မနည်းပြုလုပ်ခဲ့ပါတယ်။သူတို့ဟာဓာတ်ရိုက်ထုတ်လွှင့်မှုတွေရေးကြီးခွင့်ကြေးခေါင်းကြီးတွေတက်ပြီးတော့သတင်းတွေဖော်ပြနေကြပါတယ်ဆိုပြီးမစ္စတာနေတန်ယာဟုကဟီဘရူးဘာသာစကားနဲ့ပြောဆိုသွားတာဖြစ်ပါတယ်။အစ္စရေးဥပဒေပြုလွှတ်တော်အမတ်ကြီးမှာတော့ဥပဒေကြောင်းအရမစ္စတာနေတန်ယာဟုလက်တလောရင်ဆိုင်နေရတဲ့အခြေအနေနဲ့ပတ်သက်ပြီးတဘောဓာတ်တွေအမျိုးမျိုးဖြစ်နေကြပါတယ်လီကွတ်ပါတီရဲ့လွှတ်တော်ကိုယ်စားလှယ်တဦးဖြစ်တဲ့ရှာရန်ဟတ်စကေကတော
့ Throughout the years he has built his reputation as an honest and a trustworthy guy and leader and I believe that this is the case
သူဟာကိုချင်းသိက္ခာနဲ့ပတ်သက်ပြီးတော့ရိုးသားပြီးယုံကြည်စိတ်ချရတဲ့ခေါင်းဆောင်တယောက်ဖြစ်နေနှစ်ပေါင်းများစွာတိစောက်ခဲ့သူဖြစ်ပါတယ်အခုဖြစ်တဲ့ကိစ္စကလည်းဒီထဲမှာပါတယ်လို့ကျွန်မယုံကြည်ပါတယ်
အစ္စရေးလွှတ်တော်ကနက်ဆက်ရဲ့အဖွဲ့ဝင်နောက်တစ်ဦးဖြစ်တဲ့မီရက်နီရှယ်လီကလည်
း Unfortunately the reason why we in the opposition believe that Netanyahu should remove himself from office is not only because of what he's suspected of but because
တမရတိုက်ခံတွေအနေနဲ့ယုံကြည်တာကမစ္စတာနတန်ယာဟုကိုယာရုကနေနှုတ်ထွက်ပေးဖို့ဆိုတဲ့နေရာမှာသူဟာတန်တရားဖြစ်ခံနေရသူတယောက်ဖြစ်နေုံတစ်ခုလည်းမဟုတ်ပါဘူးသူကိုယ်သူအပြစ်ကင်းကြောင်းကြိုးပမ်းတဲ့နေရာမှာအစ္စရေးနိုင်ငံရဲ့ဒီမိုကရေစီအစအုံကိုတိုက်ခိုက်မှုတွေပြုလုပ်ခဲ့ပါတယ်။ဒါကြောင့်မလို့ဒီကိစ္စကိုဥရေကြောင်းအရာဖြေရှင်းပြီးတဲ့အချိန်ထိသူကိုယ်တိုင်ယာရုကနေဖယ်ပေးဖို့တင်တယ်လို့ကျမတို့ယုံကြည်ပါတယ်
။မစ္စတာနေတန်ယာဟုအပေါ်စွဲချက်တင်တရားစွဲဆိုမှာလားဆိုတာကတော့ရှေ့နေချုပ်ကဆုံးဖြတ်ပေးရမှာဖြစ်ပါတယ်။စွဲချက်တင်ခံရယုံကြောင်းနဲ့တော့မစ္စတာနေတန်ယာဟုဟာယာရုကနေချက်ချင်းနှုတ်ထွက်ပေးဖို့မလိုပါဘူး။ဒါပေမဲ့မတိမငိမ်ရှိနေပြီဖြစ်တဲ့ညမောင်းအစိုးရအတွင်းမှာသဘောထားပြင်းထန်သူတွေနဲ့အလေအလတ်သဘောထားရှိသူတွေရဲ့ကြားဦးစီးဦးဆောင်လုပ်ရမယ့်နေရာမှာတော့အခက်အခဲတွေရှိလာနိုင်ပါတယ်ခင်ဗျာ
ဒီ OA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီအထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း၉နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒ
ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာနံနက်ခင်းပါခင်ဗျာမြန်မာစံတော်ချိန်နံနက်6နာရီခွဲရှိပါပြီတော်ရရှင်တို့အခုဆက်လက်နားဆင်နေကြတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့ကြာတာပတိနေနံနက်ခင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်လိုင်းဒိုမီတာ32 40လို့ပြင်းလိုင်းလက်မီတာ190 kHz 1505တို့ကပါတိုးချဲ့ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းနိုင်ယူဝက်အစီအစဉ်မှာဆိုရင်ကမ္ဘာသတင်းမီဒီယာတွေဘောကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်ကိုတင်ပြပေးမှဖြစ်သလိုအင်္ဂလိပ်စာသင်ခန်းစာသူယုံကြည်ရာစတဲ့ကဏ္ဍတွေနဲ့အတူ
လူတွေကတဖွဲ့ချင်းစီအနေနဲ့ဖိတ်တာမျိုးကိုလည်းမကန်ဘူးသူတို့ခုနှစ်ဖွဲ့ပေါ့ပေါင်းစည်းထားတဲ့ FBNCC အနေနဲ့ဖိတ်တယ်ဆိုရင်သူတို့အနေနဲ့
ဒါကတော့မြမအရေးတုံးသက်ချက်အစီအစဉ်ကိုတင်ဆက်တဲ့အခါမှာအပြည့်စုံကြားကြဖို့ရှိပါတယ်အခုရင်းဆုံးတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်ကိုမူလအပေါ်မပြတ်ဦးကျော်စံသားနဲ့ဒေါ်လှလှတန်းတို့ကတင်ပြပေးကြပါလိမ့်မယ်ခင်ဗျာ
ဖက်ဒရယ်စနစ်နဲ့မြန်မာနိုင်ငံတိဆောက်ပုံဆိုတဲ့ခေါင်းစဉ်နဲ့ဒူလီယာပတ်ပရီချာရုတ်ကြီးသားတဲ့ဆောင်းပါးကို The Era ဒီမှာဖတ်ရပါတယ်မြန်မာနိုင်ငံက2011ကစပြီးနိုင်ငံရေးအသွင်ပြောင်းလဲလာတဲ့အထက်မှာနိုင်ငံတော်တည်ဆောက်ရေးနဲ့အတူ Federal State ထူထောင်ရေးကိုလည်းဆွေးနွေးမှုတွေဆီလာခဲ့ပါတယ်။ဒါပေမဲ့ Federal State တည်ဆောက်ရေးဆိုတာဟာအင်မတန်ခက်ခဲသောကိစ္စတရားဖြစ်တယ်လို့ဆိုပါတယ်။နိုင်ငံတည်ဆောက်ရေးမှာ Federal ခေါ်ပြည်ထောင်စုစနစ်နဲ့ Unitary လို့ခေါ်တဲ့တပြည်ထောင်စနစ်တို့အကွဲအပြဲတွေရှိလာပါတယ်။1948မှာ Federal မူတွေချမှတ်ခဲ့ပေမဲ့1962မှာစစ်တပ်အနာသိမ်းပြီးဗဟိုချုပ်ကိုင်အစိုးရစနစ်ဖြစ်သွားခဲ့ပါတယ်။အဲ့ဒီချိန်ကစပြီးမြန်မာနိုင်ငံရေးခီးဟာ Federal နဲ့တပြည်ထောင်စနစ်တို့ရဲ့အကွဲအပြဲလမ်းကြောင်းစီကိုပြောင်းလဲသွားခဲ့တာဖြစ်ပါတယ်။အခု2017မှာနိုင်ငံရေးပြုပြင်ပြောင်းလဲမှုနဲ့အတူ Federal ဝါဒပြန်လဲပေါ်ထွက်လာခဲ့ပေမဲ့တပြည်ထောင်စနစ်အနာပြအုပ်ချုပ်တဲ့စနစ်စစ်တပ်ကြီးစိုးမှုစတာတွေရဲ့အကျိုးဆက်တွေကဆက်လက်ရှိနေဆဲဖြစ်ပါတယ်။သဘောတရားအရပြောရမယ်ဆိုရင်တော့ Federal စနစ်ဆိုတာဟာသမိုင်းကြောင်းအရာဖြစ်ပေါ်တိုးတက်ပြီးအလိုလျောက်ပေါင်းစည်းလာကြတာရှိမယ်။နောက်တစ်မျိုးကတမင်တကာလုပ်ယူပေါင်းစည်းထားတာဆိုပြီးတော့နှစ်မျိုးရှိနိုင်ပါတယ်။မြန်မာနိုင်ငံဟာဗြိတိသျှကိုလိုနီအောက်ကလွတ်မြောက်ပြီးတဲ့နောက်မိမိတို့သဘောဆန္ဒအလျောက်အလိုလျောက်ပေါင်းစည်းရေးအခြေခံရှိလာခဲ့တာဖြစ်ပါတယ်။သို့သော်လည်းပဲစစ်တပ်ကြီးစိုးသောပြင်းထန်သောအမျိုးသားညီညွတ်ရေးအယူဆအရေးပါနေခဲ့ပြီးတပြည်ထောင်စနစ်အောက်မှာအတ္တမပေါင်းစည်းထားရမယ်ဆိုတဲ့သဘောဖြစ်လာခဲ့ပါတယ်။မြန်မာနိုင်ငံစစ်တပ်ဟာလည်းဒုတိယကမ္ဘာစစ်နဲ့တဆက်တည်းမှာပဲမျိုးချစ်စိတ်နဲ့သတိတည်လာခဲ့ပြီးနိုင်ငံတည်ဆောက်ရေးမှာတောက်လျှောက်ကြိုးယူသဘောအရေးပါလာခဲ့တာဖြစ်ပါတယ်။တခါလွတ်လပ်ရေးရပြီးချိန်ကစပြီးနိုင်ငံတော်မပြိုကွဲအောင်မြန်မာအမျိုးသားရေးဝါဒီခေါင်းဆောင်တွေကလှုပ်ဆောင်ရင်းနဲ့ပဲဗမာဗဟိုပြုအမျိုးသားရေးဝါဒနဲ့စစ်တပ်ရဲ့အောက်မှာစစ်မှန်တဲ့ Federal စနစ်ထွန်းကားရေးဟာအခက်အခဲဖြစ်သွားခဲ့ပါတယ်။အခု21ရာစုပြင်လည်ညီလာခံနေကျင်းပနေတဲ့အချိန်ဒေါန်ဆန်းစုကြည်က Federal နိုင်ငံတည်ဆောက်ရေးကိုအလေးထားပြောနေချိန်မှာစစ်တပ်အကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကတော့ပြည်တွင်းပြည်ပအန္တရာယ်တွေကြောင့်တပ်မတော်ဟာပြည်ထောင်စုမပြိုကွဲရေးကိုလှုပ်ဆောင်ဖို့လိုအပ်တယ်လို့ဆိုပြီးနိုင်ငံရေးမှာအဓိကအခန့်ကဏ္ဍကပါဝင်နေတယ်လို့ရေးသားထားပါတယ်ခင်ဗျာ
ဆက်လက်ပြီး Issue Times မှာမြန်မာရဲ့ပြည်ပခန့်တွင်တရုတ်ကအခွင့်ကောင်းရလိုက်တဲ့စစ်ရေးကောင်းကြီးနဲ့တရုတ်မြန်မာကျွမ်းကျင်ပညာရှင်ရုံးဆောင်ရေးသားတဲ့ဆောင်းပါးကနေကောက်နှုတ်တင်ပြလိုပါတယ်လူအခွင့်ရေးကိစ္စရပ်နဲ့ပတ်သက်လို့တရုတ်ကမြန်မာအစိုးရကိုအကာအကွယ်ပေးရတဲ့ဖြစ်ရဟာတမိုင်းမှာကန်ကီစွာပဲတကြော့ပြန်နေရပြီလို့အစချေးသားထားပါတယ်။ပြီးခဲ့တဲ့နှစ်နိုဝင်ဘာလကရူဟင်ဂျာကိစ္စရပ်နဲ့ပတ်သက်လို့ကုလသမဂ္ဂထရီနီလာဂန်ကြီးမှအဆိုပြုချက်ကိုတရုတ်ကကန့်ကွက်ခဲ့တာဖြစ်ပါတယ်။ဒါကြောင့်ရူဟင်ဂျာပြည်ပခန့်နဲ့ပတ်သက်လို့အနောက်နိုင်ငံတွေကမြန်မာအစိုးရနဲ့ခက်ခွာခွာနေချိန်မှာတရုတ်ရဲ့အခွင့်အလမ်းတရက်ကိုဖန်တီးပေးရရောက်စီခဲ့တာဖြစ်တယ်လို့ရေးသားထားပါတယ်။2017တုန်းကတရုတ်နဲ့မြန်မာဆက်ဆံရေးတရုတ်ရဲ့လွှမ်းမိုးမှုမြန်မာအပေါ်မှာကြာဆင်းခဲ့ပြီးတရုတ်အပေါ်လည်းမြန်မာရဲ့နှိမ့်ချိုက်မှုဟာကြာဆင်းခဲ့တာဖြစ်ပါတယ်။ဒီလိုဆက်ဆံရေးထိခိုက်ခဲ့တာကိုပြန်ကောင်းစီဖို့ရိုဟင်ဂျာပြည်ပခါကအခွင့်အလမ်းဖန်တီးပေးရရောက်စီတယ်လို့လည်းရေးသားထားပါတယ်။အင်္ဂါနေ့ကလုံခြုံရေးကောင်စီမှအမေရိကန်ပြည်ထောင်စုကလူမျိုးစုလိုက်ရှင်းလင်းမှုကိုမြန်မာအစိုးရကလုံးဝညှင်းဆုံနေတာဟာအဓိပ္ပာယ်မရှိတဲ့အကြောင်းမြန်မာစစ်တပ်ကိုလုံခြုံရေးကောင်စီကအရေးယူဖို့လိုအပ်တဲ့အကြောင်းတိုက်တွန်းခဲ့တာဖြစ်ပါတယ်။တပည့်မှာတော့တရုတ်ကမြန်မာအစိုးရကိုထောက်ခံတဲ့ရည်တည်ချက်ကိုယူပြီးတမိုင်းကြောင်ရရောတိုင်းရင်းသားနဲ့ဘာသာရေးအကြောင်းချက်တွေပြရှုတ်ထွေးတယ်လို့ထောက်ပြခဲ့ပါတယ်။ တရုတ်ကျွမ်းကျင်ပညာရှင်တွေကတော့ရိုဟင်ဂျာအရေးဟာကုလိုနီခေတ်ရဲ့အမွေအစိုးဖြစ်တယ်လို့ထောက်ပြခဲ့ကြတာဖြစ်ပါတယ်မြန်မာပေါ်တရုတ်ကအခုလိုအကူအညီပေးခြင်းအပြင်အကူအညီလိုနေချိန်မှာအကူအညီပေးတဲ့မိတ်ဆွေစီအဖြစ်တရုတ်ကအောင်မြင်စွာတက်တည်ပြနိုင်ခဲ့တာလည်းဖြစ်ပါတယ်တရုတ်ဘက်ကချေနှံ့မှုရစေဖို့လေအရဖက်အစိုးရကစစ်တပ်ကပါတရုတ်ကိုဥညွတ်ခဲ့ကြတာဖြစ်ပါတယ်နိုင်ငံတကာရဲ့ပြစ်တင်ဝေဖန်မှုကိုရင်ဆိုင်နေရချိန်မှာဒေါ်အောင်ဆန်းစုကြည်ရောမြန်မာစစ်တပ်ကပါတရုတ်နိုင်ငံကိုတွားရောက်ခဲ့ပြီးကျေးဇူးတင်တဲ့အကြောင်းပြောပြခဲ့ကြတာဖြစ်ပါတယ်ရိုဟင်ဂျာရေးကြောင့်မြန်မာပေါ်တရုတ်ရဲ့လွှမ်းမိုးမှုဟာနိုင်ငံခြားရှင်ပြိုင်ဘက်မြင်ကွင်းမှာအပြောင်းအလဲဖြစ်စေခဲ့ပါတယ်ဒါပေမဲ့ဒီလိုပြောင်းလဲတာဟာဘယ်လောက်ကြာရှည်ခံမလဲဆိုတာစောင့်ကြည့်ရမှာဖြစ်ပေမဲ့ခုတည်းထီတော့လူသားချင်းစာနာမှုပဋိပက္ခကိုအခြေပြုပြီးတန်တမာရေးရာတရုတ်ကအခွင့်ကောင်းယူနိုင်ခဲ့တယ်လို့ဆောင်းပါရှင်ကထောက်ပြရေးသားထားပါတယ်ရှင်
ဒါကတော့ကမ္ဘာသတင်းမီဒီယာတွေဘောကမြန်မာနိုင်ငံအကြောင်းကောက်နှုတ်တင်ပြပေးခဲ့တာဖြစ်ပါတယ်အခုတော့အင်္ဂလိပ်စာသင်ခန်းစာကိုလေ့လာကြပါမယ်မနက်ခင်းနဲ့နားဆင်နေကြ American Indian 3 English စာသင်ခန်းစာတွေကိုဒေါ်လာလတ်တန်းကအစီအစဉ်တင်ဆက်ပေးနေတာပ
ါဒီနေ့မင်းတင်ပြမယ် EDM အသုံးက
Close Call
ဖြစ်ပါတယ်စာလုံးပေါင်းက CLOSE Close ကကတ္တာနီးတာCALL caller caller ဆိုတော့စကားပိုက်ထုံးရဲ့တိုက်ရိုက်ဒီပဲကတော့ကပ်ပြီးခေါ်တာပေါ့ idiom ဆိုတဲ့တဝိုက်ဒီပဲကဒီနေရာမှာအန်ဒီရကနေတီတီကလေးလွတ်တာကိုဆိုတာပါကံကောင်းလို့လက်မတင်လေးတွေလွတ်သွားတဲ့သဘောမျိုးပေါ့ဒီသုံးနှစ်ပတ်သက်လို့ George Group ပြီးတဲ့ဥမာကိုနားဆင်ကြကြရအောင
် We were very lucky as we got out of our house before it was burned down It was a very close call
ကျွန်တော်တို့တိတ်ကိုကံကောင်းနေအိမ်တအိမ်လုံးမီးလောင်ပြမကြခင်ကျွန်တော်တို့ထွက်ပြေးနိုင်ခဲ့တယ်လေလက်မတင်လေးတွေလွတ်သွားခဲ့တယ်လို့ဒိဗေရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် We were very lucky as we got out of our house before it burned down It was a very close call
အန်ဒီရကနေတီတီကလေးလွတ်တာကိုပြောချင်ရင် idiom အသုံးရဘယ်လိုပြောမလဲ
Close call
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မနေ့ကျင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါလေ
။ဒါကတော့ဒေါ်လာလတ်တန်စီစဉ်တည်ဆက်တဲ့ American Indian တို့အင်္ဂလိပ်စာသင်ခန်းစာကိုနားဆင်ကြရတာပါ။အခုတော့အပတ်စဉ်မြန်မာအရေးတုံ့သက်ချက်အစီအစဉ်ကိုတင်ဆက်ပါပေးမယ်။ပြည်လုံးကျွတ်အပြည့်ရက်သဘောတူညီချက်ကိုမွန်ပြည်သက်ပါတီနဲ့လာဟုဒီမိုကရက်တစ်အစည်းအရုံးတို့ကလက်မှတ်ရေးထိုးလိုက်ခြင်းဟာမြန်မာညီညာရေးအတွက်ဘလောက်အရေးပါပါသလဲ။တဲ့နာအရေးအရာတွေကိုတောက်လျှောက်လေ့လာသုံးသပ်နေတဲ့မြန်မာနိုင်ငံရဲ့ရန်ကုန်ကအခြေစိုက် VOA သတင်းတော့ကိုမိုးစော်နဲ့ဦးကျော်စန်းသာဆွေးနွေးသုံးသပ်ထားတာကိုနားဆင်ပါခင်ဗျာ
။ဘုရားခင်ဗျာဦးမြန်မာနိုင်ငံမှာ MCA လို့ခေါ်တဲ့ပြည်လုံးကျွတ်အပြစ်ခတ်ရဆဲရေးသဘောတူညီချက်ကိုမွန်ပြည်သက်ပါတီနဲ့လာဟုအဖွဲ့တို့လက်မှတ်ရေးထိုးကြပါတယ်။ဒါဟာတိုင်းရင်းသားတွေနဲ့ဖြစ်လာခဲ့တဲ့ပြည်တွင်းစစ်အတွက်ငင်းငင်းဖြစ်စဉ်အတွက်ဘယ်လောက်ထိအလားအလာကောင်းတယ်လို့ကိုမို့တော့အကြံဉာဏ်သုံးသပ်လိုပါတယ်လေ
ဟုတ်ကဲ့အခုဒီမွန်ပြည်သက်ပါတီနဲ့လာဟုဒီမိုကရက်တစ်အစည်းအရုံးပေါ့လေ LDU တို့လက်မှတ်ရေးထိုးတာဆိုရင်ဒါ NLD အစိုးရလက်ထက်နှစ်အတွင်းမှာပထမဆုံးပါဝင်လက်မှတ်ရေးထိုးတဲ့အဖွဲ့လို့ပြောရမှာဖြစ်ပါတယ်ဗျဒါဥသိမ်းစိန်အစိုးရလက်ထက်တုန်းကဒီ NCA ဖြစ်ပေါ်ဖို့အတွက်ကိုအဖွဲ့16ဖွဲ့လောက်ပါဝင်ဆွေးနွေးခဲ့ကြတယ်နောက်ပိုင်းမှာဆွေးနွေးတဲ့အချိန်မှာမပါဝင်ခဲ့တဲ့ဝါတို့ပါလို့ပါဝင်ပေါ့လေဒီ15ဘွဲ့လောက်ကိုလက်မှတ်ရေးထိုးဖို့ဖိတ်ခေါ်တယ်တကယ်တမ်းကျတော့10ဘွဲ့ပဲထိုးတယ်ပေါ့အဲ့ဒီအနေထားအနေပေါ်မှာအခုဒီ NLD စကောဖွဲ့မှာတော့2ဘွဲ့ပထမဆုံးပါဝင်လာတယ်ဆိုတော့ဒီဟာမြန်မာငင်းချင်ဖြစ်စဉ်အတွက်ဆိုလို့ရှိရင်ဒါအလားအလာပိုကောင်းလာတယ်လို့ပြောလို့ရနိုင်တယ်ထင်ပါတယ်ခင်ဗျဟုတ
် NCA လက်မှတ်ရေးထိုးတဲ့ဖွဲ့မထိုးတဲ့ဖွဲ့ဆိုပြီးတော့2ဘွဲ့ကွဲလွန်တဲ့သဘောအစကတည်းကရှိနေပါတယ်ဆိုအခုခါမှာမွန်ပြည်သူတို့ကဒီဘက်မှာထိုးလိုက်တော့NCA လက်မှတ်ထိုးမထိုးဆိုတော့အဲ့နှစ်ဖွဲ့အကြားမှာကွယ်လွယ်မှုပိုပြီးရောများပြင်းထန်လာတယ်လို့သုံးသပ်ရင်ရောရမလားခင်ဗျာ
ဟုတ်ကဲ့အဲ့ဒီဟာကတော့သူတို့ဒီလက်မှတ်ရေးထိုးတဲ့အချိန်မှာတော့ဒီတဖွဲ့ချင်းစီရဲ့သဘောထားနဲ့ဆုံးဖြတ်ဖို့ဆိုတဲ့ဟာမျိုးတွေသူတို့ကြားထဲမှာညှိနှိုင်းထားတာရှိပါတယ်ဗျအဲ့ဒါဆိုတော့အဲ့ဒီလိုမျိုးကြီးပြောဖို့တဲ့ပေါ့လေဒီတချို့ဟာတွေမှာတော့ဒ ီအစိုးရဘက်ကမူဝါဒနဲ့သက်ဆိုင်တယ်လို့တဖွဲ့ချင်းစီရဲ့အယူဆအနေနဲ့သက်ဆိုင်တယ်လို့ထင်ပါတယ်ဗျသူတို့အဖွဲ့တွေအတွင်းထဲမှာကတော့ဒီ NC လက်မှတ်ရေးထိုးရေးဟာတဖွဲ့ချင်းစီရဲ့ဆုံးဖြတ်ချက်နဲ့သွားမယ်ဆိုတဲ့မူဝါဒရှိပြီလားဆိုတော့ဟိုလိုမျိုးကြီးလမ်းကြောင်းကြီးတိတိကျကျကြီးကွဲထွက်နေတယ်လို့တော့ပြောလို့မရဘူးလို့ထင်ပါတယ်ခင်ဗျာ
ဟုတ်ကဲ့အဲ့တော့လက်မှတ်ရေးထိုးရေးဖြစ်စဉ်နဲ့ပတ်သက်ပြီးတော့လုံထုံးလုံနည်းနဲ့ပတ်သက်တဲ့ပြဿနာကတော့ထားလိုက်ပါတော့အဲ့ဒါကိုညှိလို့ရနိုင်ရထားပါအောင်တော့မူဝါဒနဲ့ပတ်သက်ပြီးကွဲလွဲချက်ကြတော့ညှိလို့ရနိုင်ပါမလားအဓိကကွဲလွဲတဲ့မူဝါဒကဘာလဲခင်ဗျာအဲ့မှာ
အဓိကကွဲလွဲတဲ့မူဝါဒကတော့ဒီအစိုးပိုင်းတော့ဒီအားလုံးပါဝင်ရေးဖြစ်စဉ်ပေါ်မှာအားလုံးမပါဝင်တာပေါ့လေအားလုံးကိုမဖိတ်ခေါ်ဘူးဆိုတာကျွန်တော်တို့ဒီပလောင်တို့ကိုကန်တို့အီအီတို့ကိုလက်မရေးထိုးဖို့မဖိတ်ခေါ်ဘူးနောက်ဒီအခုလာဟုအဖွဲ့အစည်းတို့ ANC တို့ပေါ့လေနောက်ဒီအရင်တော့ရှိခဲ့တဲ့ဒီလို NO တို့ဖွဲ့တွေကတော့လက်မရေးထိုးကြမလို့ပါဝင်ပြမနိုင်ငံဆွေးနွေးပွဲတွေမှာပါဝင်တက်ရောက်ဖို့ရတယ်ဆိုတော့မှပြောဆိုခဲ့ရရှိရပေါ့လေအဲ့လိုအနေထားနဲ့စပါမှာအမူဝါဒတွေကတော့အရင်တော့အမျိုးကြီးရှိရပေါ့လေရှိရဆိုတော့အားလုံးပါဝင်လာရေးအတွက်ဆိုရင်တော့အစိုးရဘက်ကတော့ဒီမူဝါဒတရက်ကိုအားလုံးလက်ခံနိုင်တဲ့ဟာမျိုးကိုရေးဆွဲဖော်ဆောင်မှုလို့လုပ်မယ်လို့တော့မြင်ပါတယ်ဗ
ျဆိုတော့တချို့အဖွဲ့လက်မှတ်မထိုးသေးတဲ့မြောက်ပိုင်းဘက်ကအဖွဲ့တချို့ကပြောကြတာကတော့အစိုးရရဲ့သဘောထားအထူးသဖြင့်တပ်မတော်ရဲ့သဘောထားဟာသူတို့လက်နဲ့အရင်စွန့်ခိုင်းပြီးမှတဘောတူညီမှုရယူမယ်ဆိုတဲ့သဘောထားမျိုးအများအားရှိနေတယ်လို့ပြောကြတယ်ခင်ဗျာအဲ့လိုကြားရပါတယ်အဲ့ဒီဟာကဘလောက်မှန်ပါသလဲအဲ့ဒီအချက်ကဘလောက်အရေးကြီးသလဲခင်ဗျာ
အဲ့ဒီဟာတွေကတော့ကျွန်တော်တို့လေးလာထားတော့ပေါ့လေတိထားတော့ဆိုရင်တော့အခုဒီ21ရာစုပင်လုံကိစ္စတွေထဲမှာသူတို့ဆက်လက်ဆွေးနွေးရတဲ့အထဲမှာအဲ့ဒီအပိုင်းတွေပါဝင်တယ်လို့သိရပါတယ်ဗျဒီနိုင်ငံရေးဆွေးနွေးပွဲတွေထဲမှာပဲအကြေလဲဆွေးနွေးပြီးတော့မှဆုံးဖြတ်ကြမယ်ဆိုတဲ့အနေအထားမျိုးကိုသိရပါတယ်ဗ
ျဆိုတော့အဲ့ဒီနိုင်ငံရေးဆွေးနွေးပွဲကိုရောအဲ့မြောက်ပိုင်းမဟာမိတ်အဖွဲ့တွေလို့ပြောတဲ့အဖွဲ့တွေကတယောက်မှအလားလားရှိပါသလား
ပြီးခဲ့တဲ့ဒုတိယပင်လုံဆွေးနွေးပွဲမှာတော့ဆိုရင်တော့သူတို့အစိုးရဘက်ကလည်းဖိတ်တယ်နောက်ပိုင်းမှာတော့သူတို့တွေကတဖွဲ့ချင်းစီအနေနဲ့ဖိတ်တာမျိုးကိုလည်းမကန်ဘူးသူတို့ခုနှစ်ဖွဲ့ပေါ့ပေါင်းစည်းထားတဲ့ FPNCC အနေနဲ့ဖိတ်တယ်ဆိုရင်သူတို့အနေနဲ့စဉ်းစားမယ်ဆိုရင်မျိုးတယောက်မှဆွေးနွေးတွေရှိခဲ့ပါတယ်ရှိခဲ့တယ်ဆိုတော့နောက်ပိုင်းဒီဝေးစားတဲ့အချိန်မှာတော့ဒီတရုတ်နိုင်ငံရဲ့ကြောင်းစီစံမှုရတော့သူတို့တက်ရောက်လာတာရှိပါတယ်ဒါပေမဲ့အဲ့ဒီထဲမှာသူတို့အနေနဲ့ပါဝင်ဆွေးနွေးဖို့တော့ဆုံးဖြတ်ချက်ချတဲ့အပိုင်းတွေတို့ဘာလို့ပါဝင်နေဟာမျိုးတွေနေရတဲ့အချိန်မှာသူတို့တွေက27ရာစုပင်လုံးဖွင့်ပွဲပြီးတဲ့နောက်မှာသူတို့ဆက်လက်မတက်ဘဲနဲ့ပြန်သွားတဲ့အနေအထားမျိုးတွေတော့ရှိပါတယ်ဗ
ျဟုတ်ကဲ့အဲ့ဒါကြောင့်ကျွန်တော်အခုလာမယ့်အစည်းအဝေးမှာကြတော့ကောအဲ့ဒီတဲ့အချိန်နဲ့တိုးတက်ကောင်းမွန်ပြီးတော့သူတို့တက်လာနိုင်မယ့်အလားအလာကိုမြင်ပါသလားခင်ဗျာ
ဟုတ်ကဲ့အဲ့ဒီဟာတော့ဒီအခုလောလောဆယ်အနေထားရဆိုရင်တော့စူရဘကငင်းချိုင်းရဲ့ကွန်ဖရင်ဟာ NC ကိုလက်မှတ်မရေးထိုးတဲ့အဖွဲ့ရင်းနဲ့တောက်လျှောက်ထိတွေ့ဆက်ဆံတော့ဆွေးနွေးနေတဲ့အနေထားတွေရှိပါတယ်။နောက်တစ်ချိန်တည်းမှာပဲဒီတရုတ်နိုင်ငံဘက်ကလည်းဒီတရုတ်နိုင်ငံအခြေစိုက်အဖွဲ့အစည်းတွေနဲ့အစိုးရနဲ့ဂျာမန်ငင်းချိုင်းပြည်လည်းကိုရဖို့ဆိုတော့ဂျာမန်စီစက်နေတဲ့အနေထားတွေလည်းရှိပါတယ်။ရှိတော့အဲ့ဒီဆွေးနွေးမှုတွေအပေါ်မှာပဲမူတည်ပြီးတော့မှပါဝင်တယောက်မှမတယောက်ပေါ့လေသူရဲ့ဆွေးနှစ်ဖက်ဂျာမန်ဆွေးနွေးကြတဲ့ဟာတွေပြည်လည်းမရှိမရှိပေါ်ပါပဲမူတည်ပြီးတော့ပဲပြောလို့ရမယ်ထင်ပါတယ်ဗျ။
အခုလက်မှတ်ရေးထိုးတဲ့လာဟူရောမွန်ပြစ်စ်ပါတီရောဒီဖက်ရင်ကအင်အားဆိုတာတဲ့သူပြန်မွန်ပြစ်ပါတီဆိုလို့ရှိရင်တောင်ပိုင်းလှုပ်ရှားတဲ့အဖွဲ့တွေထဲမှာ KNU ရောဘာရောကအစွမ်းနဲ့ပြည်လဲသွားရင်သူကအထူးရက်တည်နေလို့မရတော့ဘူးဒါဒေါ်မီနိုအက်ဖက်ပေါ့လေတယောက်လဲရင်အကုန်လုံးလိုက်ပြီးမှီသွားတဲ့သဘောမျိုးအဲ့ဒါကြောင့်မလွှဲမသွေလက်မှတ်ရေးထိုးရတယ်ဆိုတဲ့သဘောမျိုးလည်းသုံးသပ်ကြတာရှိပါတယ်လောက်ဟုဆိုတာလည်းပဲသိပြီးတော့မဖြစ်လောက်ဘူးဆိုပြီးတော့လည်းတချို့ကတွက်ကြတာလည်းရှိပါတယ်ဆိုတော့အခုဒီဖက်နှစ်ဖက်လက်မှတ်ရေးထိုးတာတကယ်တော့သိတိတယောက်အရေးပါသလားသူတွေဝေဖန်ကြတာမှန်ပါသလား
ဟုတ်ကဲ့ဒီလက်နက်ကိုင်အင်အားတွေအနေနဲ့ရတက်ဆာမယ်ဆိုရင်တချို့ကအဲ့လိုဝေဖန်တဲ့ဟာမျိုးတွေရှိရပေါ့လေဒါပေမဲ့တစ်ဖက်ကကြည့်မယ်ဆိုရင်တော့ဒီတိုင်းသားလူမျိုးတွေအားလုံးကိုဒီဒန်းတူသတ်မှတ်မယ်ဆိုရင်တော့သူတို့အဖွဲ့အစည်းတွေရှိနေတဲ့အပေါ်မှာဒီဒန်းတူမျိုးများမှုရဖိတ်ခေါ်တင်တယ်လို့အဲ့လိုမျိုးပဲပြောရမှာဖြစ်ပါလေဗျနောက်တစ်ချက်အနေနဲ့တော့ဒီ NCA လက်မှတ်ရေးထိုးပြီးတဲ့နောက်မှာဆိုရင်ဒီနိုင်ငံရေးဆွေးနွေးပွဲတွေသူတို့လူမျိုးစုတွေကြားမှာကြည်ကြဲတဲ့ဆွေးနွေးလာမယ်ဆိုရင်အခုတော့နေတဲ့လမ်းကြောင်းပေါ့ဒီ Federal ပြည်တော်စုတိဆောက်ရေးတွားမဲ့လမ်းကြောင်းမှာဆိုရင်သူတို့အတွက်ကလက်မှတ်မထိုးဘဲနဲ့ရပ်တည်နေတဲ့အနေအထားတဲ့လက်မှတ်ထိုးပြီးတော့မှဒီနိုင်ငံရေးလမ်းကြောင်းပေါ်မှာပါဝင်လာမယ်ဆိုရင်တော့အင်အားတည်းအနေနဲ့ရှိလာမယ်လို့မြင်ကြည့်လို့ရပါတယ်ဗျ
တကယ်တော့ညီညာရေးဆိုတာအပြန်လှန်ယုံကြည်စိတ်ချမှုပေါ့ဗျ mutual trust အကြီးအကျယ်ဆုံးဖြစ်မှထင်ပါတယ်အဲ့လိုမဟုတ်ဘဲနဲ့အခြေအနေတရားအကြောင်းမလွှဲသာလို့ ဒါနီပရီရဲ့တခုသုံးတဲ့အနေနဲ့အပြစ်ခတ်ရဆက်ရတဲ့ဘာညာလုတ်တဲ့ဆိုရင်တော့သိအစဉ်ပြေမှပြေမှာပေါ့လေဆိုတော့တခုလုံးကိုလွှမ်းခြုံသုံးသပ်ရင်ကိုမှုဆိုဘယ်လိုပြောလို့ပါလဲ
ဟုတ်ကဲ့အခုကတော့အများဆုံးပြောနေကြတာကတော့ဒီဟောပေါ့လေအစိုးရမှာဆိုလို့ရှိရင်လည်းအစိုးရနှစ်ရက်ရှိတယ်ဆိုပြီးဝေဖန်မှုတွေလည်းရှိနေဆိုတော့တော်တော်များများလည်းအဲ့ဒီအချက်ပေါ်မှာကြည့်နေတာရှိပါတယ်နောက်တစ်ချက်ကလည်းကျွန်တော်ဒီ2008ဖွဲ့စည်းပုံရပေးထားတဲ့ဘောင်တွေကနေလည်းလှုပ်ရှားနေရတဲ့လုပ်ကန်ဆောင်ရွက်နေရတဲ့အနေအထားတွေဆိုတော့အဲ့ဒီပေါ်ဒီမှာလည်းဝေဖန်ရက်တွေရှိပါတယ်ဗျအဲ့ဒီအနေအထားတွေမှာနိုင်ငံတကာရဲ့အမြင်တွေရောဒီတိုင်းသားတွေရဲ့အမြင်တွေရောပြောင်းလဲသွားအောင်တချို့အနေအထားလေးတွေကိုဒီနိုင်ငံတော်ဘက်ကနေပြီးတော့ဆောင်ရွက်နိုင်မယ်ဆိုလို့ရှိရင်နောက်ဒီ2008ဥပဒေနဲ့ပတ်သက်ပြီးတော့မှယုံကြည်မှုမရှိကြဘူးသူရဲ့ဝေဖန်နေတဲ့အချက်တွေကိုတကယ်တမ်းကြီးကြီးလေးလေးဆွေးနွေးပြီးတော့ပြောင်းလဲနိုင်တဲ့အနေအထားကြီးရှိမယ်ဆိုတော့ဆရာခွန်သာပြောလိုမျိုးအပြန်လဲယုံကြည်မှုတွေပို့ပြီးတော့တက်လာတဲ့အနေအထားမျိုးတွေရှိလာမယ်လို့မြင်မိပါတယ်ခင်ဗျာ
ဟုတ်ကဲ့နောက်အခုအဖြစ်ခက်ရဆဲရေးသဘောတူတဲ့အဖွဲ့တွေနဲ့သဘောမတူတဲ့အဖွဲ့တွေကိုအကြည့်လိုက်မယ်ဆိုရင်ထိုင်းမြန်မာနေဆက်ကအဖွဲ့တွေကသဘောတူတယ်တရုတ်မြန်မာနေဆက်ကအဖွဲ့ရသဘောမတူဘူးဆိုပြီးတော့အကြမ်းမြင့်သုံးသပ်စရာဖြစ်နေပါတယ်ဆိုတော့ဒီကနှစ်ခုကိုကြည့်တော့အဖြစ်သူတို့နိုင်ငံရဲ့အရင်သားတနက်ကင်အင်အားစုတွေအပေါ်မှာထောက်ခံအပေးမှုဘလို့ကွာဟနေလို့များအဲ့လိုဖြစ်ရတယ်လဲဆိုတာသုံးသပ်ပြပါဦးခင်ဗျာ
ဟုတ်ကဲ့ဒီရုပ်ကတော့မြန်မာပြည်နဲ့နေဆက်ဒေသတွေမှာငင်းချမ်းရေးရဖို့ကိုအင်တန်လိုလားနေရလို့သူတို့ကလည်းပြောဆိုပါတယ်ဗျမြန်မာပြည်ပေါ်မှာရင်းနှီးမြှုပ်နှံမှုတွေရှိတယ်နောက်တော့လျှောက်လဲဒီ one belt one road ဆိုရဲအစီအစဉ်မျိုးတွေအကောင့်ထဲပေါ်ဖို့ရှိနေတဲ့အနေအထားမျိုးတွေနောက်ဒီတဘာဝတန်ခွေပိုင်လိုင်းတွေရေနံပိုင်လိုင်းတွေကိုလည်းဒီလိုလုံဆောင်နေတဲ့အနေအထားမျိုးတွေပုံမှာအလုံးကိုတုံ့တက်တဲ့ချိန်မှာတော့ကျူပီဘက်ကဒီငင်းချင်းဖြစ်စဉ်ပုံမှာဒီလိုလာတဲ့သဘောမျိုးတွေလည်းတွေ့ရတယ်ပို့ပြီးတော့မှပါဝင်ပတ်သက်လာတဲ့အနေအထားမျိုးတွေလည်းတွေ့ရပါတယ်ဗျတွေ့ရပါတယ်ဆိုတော့အဓိကအချက်အနေနဲ့ကတော့ဒီကျိုင်းသားလက်နက်ကိုင်ဖွဲ့တွေရဲ့တောင်းဆိုချက်တွေနဲ့ကျွန်တော်တို့ဒီအစိုးရနဲ့ကြားထဲမှာတော့သူညှိနှိုင်းနေတဲ့အချက်တွေကတချို့ဟာတွေကလိုအပ်ချက်တွေတချို့ရှိနေသေးတယ်ကြောင်းလို့ဒီလိုမျိုးကြံ့ကြာနေသေးတယ်လို့လက်မှတ်ပါဝင်လက်မှတ်မြေထိုးသေးဦးလို့ပဲသုံးသပ်ရမှာဖြစ်ပါတယ်ဗျဒီသူရဲ့မပြည့်စုံသေးတဲ့အချက်တွေကလည်းတရားဝင်ထုတ်ပြန်တဲ့အချက်မျိုးတွေမရှိတော့ကျွန်တော်တို့ဘက်ကတော့ဘယ်အချက်ပဲချက်ဆိုတာမျိုးထောက်ပြဖို့ကတော့တော်တော်လေးတော့ခဲနေပါလေဗ
ျဟုတ်ကဲ့အခု MCA လက်မှတ်ရေးထိုးတဲ့အဖွဲ့တွေနဲ့လက်မှတ်မရေးထိုးတဲ့အဖွဲ့တွေရဲ့အချင်းချင်းသူတို့အချင်းချင်းဆက်ဆံရေးရောဘယ်လိုရှိပါလဲခုခါမှာ
ဟုတ်ကဲ့အစောပိုင်းတော့ကျွန်တော်တို့ဒီ MCA လက်မှတ်ရေးထိုးထားတဲ့၈ဖွဲ့နဲ့ဆိုလို့ရှိရင်တော့ဒီမထိုးသေးတဲ့အဖွဲ့တွေကြားထဲမှာတနည်းညီတိုင်းဆွေးနွေးတာရေးဆက်ဆံတာရှိရဆိုတဲ့မျိုးတွေသိရပါတယ်နောက်ပိုင်းနေမှာဆိုရင်အထူးသဖြင့် UNFC အဖွဲ့နဲ့ဒီ MCA ကိုလက်မှတ်ရေးထိုးထားတဲ့အဖွဲ့တွေဆိုရင်ထိုင်းနိုင်ငံမှာပြန်လည်တွေ့ဆုံဆွေးနွေးတာတွေညီတိုင်းတာတွေရှိရဆိုပြီးတော့သိရပါတယ်ခင်ဗျာဟိုလိုမျိုးကြီးဆက်ဆံရေးပြပြားပါမှမတွေ့ဆုံတဲ့သဘောမျိုးသဘောထားတင်းပါတဲ့အနေအထားမျိုးတွေမျိုးပေါ့လေရင်းပတ်ရေးထိုးတဲ့အဖွဲ့နဲ့မထိုးတဲ့အဖွဲ့ကြားမှာတင်းပါတဲ့ဆိုတဲ့အနေအထားမျိုးတွေတော့ကျွန်တော်တို့အခုချိန်ထိတော့မတွေ့မိသေးပါဘူးဗျ
နောက်တစ်ခုက ANC ရခိုင်အမျိုးသားကွန်ဂရက်အဲ့ဒီအဖွဲ့က NC မှာလက်မှတ်ရေးထိုးမယ်လို့ပြောပြီးတော့နောက်ဆုံးအချိန်မှာမရေးထိုးတော့ဘူးလို့သူကပြောလိုက်ပါတယ်အဲ့ဒီဟာရောဘယ်လောက်ထိဘယ်ရိုက်ခတ်နိုင်မှာလဲဒီဆွေးနွေးပွဲမှာ
ဟုတ်ကဲ့အဲ့ဒီဟာကတော့ကျွန်တော်တို့တုံးတော့ပို့လို့နည်းနည်းတော့ဖြစ်ပါလေဗျသူတို့ရဲ့ထုတ်ပြန်ချက်မှဆိုရင်တော့သူတို့ဒီ UNFC ဘက်ကနေပြီးတော့တင်ပြထားတဲ့အချက်၈ချက်ပေါ့လေနောက်ပိုင်းသူတို့ကိုးချက်လို့လည်းပြောတယ်ဒီအချက်၈ချက်ကိုအပြီးပြတ်ဆွေးနွေးနိုင်သေးတဲ့အနေအထားကြောင့်မလို့သူတို့ပါဝင်လက်မှတ်မရေးထိုးနိုင်သေးဘူးဆိုတဲ့ဟာမျိုးထုတ်ပြန်တယ်ပေါ့လေနောက်တစ်ချက်ကလည်း Greenie သူတဲ့ရေးပါတီ KNPP ဘက်မှပြီးခဲ့တဲ့လပိုင်းနေရာဖြစ်ပေါ်ခဲ့တဲ့ရဲဘော်၃ယောက်တပြက်ခံရတဲ့ကိစ္စနဲ့ပတ်သက်ပြီးတော့မှပြည်ပြည်လေးလေးမရှင်းလင်းနိုင်သေးတဲ့အနေအထားတရကြောင့်မလို့ပါဝင်လက်မှတ်မရေးထိုးသေးဘူးဆိုတဲ့အနေအထားမျိုးပြောပါတယ်ဗျဒါဆိုတော့အဲ့ဒီအချက်တွေကိုပြည်လည်အောင်ညှိနှိုင်းရင်တော့နောက်ပိုင်းမှာပါဝင်လာမယ်လို့ပြောလို့ရမှာဖြစ်ပါလိမ့်ဗ
ျဒါကတော့အပတ်စဉ်မြမအရေးတုံးသက်ချက်အစီအစဉ်ကိုတင်ဆက်ပေးခဲ့တာပါအခုဆက်လက်ပြီးတော့နောက်ထပ်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့သူယုံကြည်ရာအစီအစဉ်ကိုတင်ဆက်ပါမယ်ဒီတစ်ပတ်အစီအစဉ်မှာတော့အမေရိကန်ပြည်တော်စုကချီးမြှင့်တဲ့ Fulbright ပညာသင်ဆုရရှိပြီးတစ်တောပညာမဟာဘွဲ့လေးလာစီးဝူးနေတဲ့ကိုတူရကျော်ရဲ့ယုံကြည်ရာကိုနားဆင်ကြရပါမယ်။မတ်မိုးဖြူကအစီအစဉ်တင်ဆက်ထားပါတယ်ခင်ဗျာ
။ကျွန်တော်တော့ Fulbright Scholarship ရဲ့ Top Fan နဲ့ American ပြည်တော်စုမှာဘာသိပ္ပံဘွဲ့သင်တန်းတက်ရောက်နေတဲ့ကျောင်းသားတစ်ယောက်ဖြစ်ပါတယ်။ကျွန်တော်အထူးပြုလေ့လာတဲ့ဘာသာရပ်ကတော့တစ်တောပညာဖြစ်ပါတယ်ခင်ဗျာ။ကျွန်တော်ဒီ season မှာကျွန်တော်ယုံကြည်ရလေးတခုကိုကျွန်တော်မျှောက်ချင်ပါတယ်။ ကျွန်တော်ပြည့်စုံလေးတစ်ခုကိုဥမာထားပြီးတော့ကျွန်တော်ယုံကြည်တာလေးကိုကျွန်တော်ပြောပြချင်ပါတယ်။တခါတုန်းကအမရကြီးမားတဲ့ကျောက်တုံးကြီးကစံချောင်းလေးကိုပိတ်ပြီးတော့မှသူကတီးချိနေတယ်ပေါ့နော်။အဲ့တော့စံချောင်းလေးနဲ့ကျောက်တုံးကြီးနဲ့ရင်ဆိုင်ကြုံတွေ့ကြပြီပေါ့။နောက်ဆုံးမှာတော့စံချောင်းလေးကကျောက်တုံးကြီးကိုချိုဖြတ်ပြီးတော့သူ့သွားလေးကိုခီးကိုဆက်လက်သွားနိုင်ခဲ့တယ်ပေါ့နော်။အဲ့တော့တရားလေးကိုကြည့်မယ်ဆိုရင်ကျွန်တော်စဉ်းစားကြရအများကြီးထွက်လာတယ်ပေါ့ကျောက်တုံးကြီးကကြီးမာတယ်ဒူးနေတယ်နဲ့ရှိတယ်ကြက်လက်မှားချင်မှုအရာကြီးမယ်ဆိုလို့ရှိရင်လည်းဆန်းချောင်းလေးတက်သွားအများကြီးတားတယ်ပေါ့ဆန်းချောင်းလေးမှာတော့သူကကျောက်တုံးကြီးလိုဒူးနေတယ်လည်းမရှိဘူးကြက်လက်မှားချင်မှုအရာလည်းသူအားနေတယ်ပေါ့အဲ့တော့ခွန်ရအရာကြီးမယ်ဆိုလို့ရှိရင်ဆန်းချောင်းလေးကကျောက်တုံးလို့မကြီးမောက်ခဲ့ဘူးပေါ့ဒါပေမဲ့ဆန်းချောင်းလေးမှာဘာအသက်ချင်းရှိလဲဆိုတော့အချိန်နဲ့မျှကျောက်တုံးကြီးကိုစဉ်စမပြတ်သွားပုတ်တိုက်စီးစင်းနေတာပဲအဲ့တော့နောက်ဆုံးမှာတော့အင်အားကြီးမားပါတယ်ဆိုတော့ကြစ်လက်မှကြောပါတယ်ဆိုတော့ကျောက်တုံးကြီးကိုဖောက်ထွက်ကြောပြပြီးတော့သူသွားလို့ရခီးသူသွားနိုင်ခဲ့တယ်ပေါ့နော်လားတူပဲအဲ့ဥမာလေးကိုကြည့်ပြီးတော့ဘာမှတော့ပြန်ပြီးအသုံးချလို့ရပါတယ်။ကျွန်တော်ရဲ့စတင်ခဲ့တဲ့ဘဝတွေကပြည့်စုံခြင်းမှပြည့်စုံမယ်။ဆင်းရဲကောင်းဆင်းရဲမယ်၊ချူတဲ့ကောင်းချူတဲ့မယ်၊ဒုက္ခတွေနဲ့ပင်လယ်ဝေးကောင်းဝေးခဲ့မယ်ပေါ့နော်။ဒါပေမဲ့ဘယ်လိုဖြစ်ဖြစ်ကိုရောက်တဲ့နေရာ၊ကိုရောက်တဲ့ဒေသ၊ကိုရတဲ့အလုပ်မှာကိုဒီဇိုင်းမမနဲ့ကြိုးစားအားထုတ်မယ်ဆိုလို့ရှိရင်အချိန်တန်လို့ရှိရင်တော့ဒါပညာရေးဖြစ်လို့ပေါ့။ပညာရေးဆိုတာကကျွန်တော်တို့ဘွဲ့ဒီဂရီရမှမဟုတ်ပါဘူး။လက်မှုပညာဆက်မှုပညာစသဖြင့်ပေါ့နော်ပညာရက်ဆိုတာအများကြီးရှိပါတယ်အဲ့တော့ပညာကြီးပြည့်ပြီးတော့မှနောက်တစ်ချိန်မှာကိုရတင်ချတိုက်တဲ့တမိုးရှိတဲ့အရာတွေတမိုးရှိတဲ့အချိန်ကိုရရှိပိုင်ဆိုင်မှာဖြစ်ပါတယ်အဲ့တော့ဘဝဆိုတော့ဒီလိုပဲတက်လိုက်ကြလာပဲပေါ့နော်ဘလို့ပဲကြုံတွေ့ကြုံတွေ့ကျွန်တော်အင်အားမလျှော့ဘဲနဲ့ဆန်းချောင်းလို့ရဲ့ဆောင်ရွက်မှုဥမာထားပြီးကျွန်တော်စဉ်စားမပြတ်ဒီဇိုင်းမမှန်စူးစမ်းထုတ်တော့မယ်ဆိုလို့အရာကြီးမှာပါတယ်စိတ်ကမှုအပြည့်ရှိပါတယ်ဆိုရက်ဘဝဆိုတဲ့ဒီကျောင်းတုံးကြီးကိုချုပ်ဖြတ်ပြီးတော့ကျွန်တော်သွားလို့ရခီးကျွန်တော်ရရှိမယ်အော်မြူပန်းနဲ့ကိုကျွန်တော်ရရှိမှာဖြစ်ပါတယ်အဲ့တော့စူးစမ်းဖို့လိုပါတယ်စဉ်စဉ်မပြတ်စူးစမ်းဖို့လိုပါတယ်စူးစမ်းဆိုင်နဲ့စဉ်စဉ်မပြတ်စူးစမ်းအားထုတ်သွားမယ်ဆိုလို့ရှိရင်ကျွန်တော်ဘဝမှာကျွန်တော်ဖြစ်ချင်တဲ့အောင်မြင်မှုတွေကျွန်တော်ဖြစ်ချင်တဲ့အရာတွေကိုရရှိနိုင်ပါတယ်ဆိုတော့ပြောချင်တယ်ပဲကျွန်တော်ဒီကုန်းချုပ်ပါတယ
်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေအီးမေးလ်လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ်
ဒါကတော့အမေရိကန်ပြည်တော်စုမှာတစ်တော့ပညာမဟာဘွဲ့လိလာစီဘူးနေတဲ့ကိုကျော်သူရကျော်ရဲ့ယုံကြည်ရာကိုနားဆင်ကြရတာဖြစ်ပါတယ်။သူယုံကြည်ရာအစီအစဉ်ကိုဒီဘက်ကနှစ်ကြိမ်ထုတ်လွှင့်ပေးနေပါတယ်။တနင်္လာနေ့ညပိုင်းနဲ့ကြာသပတေးနေ့မနေ့ဖက်အစီအစဉ်ဒီမှာပြန်ပြီးတော့နားဆင်နိုင်ကြပါတယ်ခင်ဗျာ။
အမေရိကန်အစိုးရရဲ့သဘောထားအမြင်အာဘော်ကိုတင်ပြပါတော့မယ်ခင်ဗျာ
။အီရန်နိုင်ငံမှာအမျိုးသမီးတွေအနေနဲ့ဟီဂျပ်ခေါ်ခေါင်းစည်းပဝါမဖြစ်မနေခြုံရမယ်ဆိုတဲ့သတ်မှတ်ချက်ကိုလူခွင့်ရေးနဲ့အခြေခံလက်လက်ခွင့်တွေကိုကျင့်သုံးပြီးဆန့်ကျင်ဆန္ဒပြကြရမှာအ ਨੇ စုံအမျိုးသမီး29ယောက်ကိုဖမ်းဆီးခဲ့တဲ့လောက်ရအပေါ်အမေရိကန်ပြည်ထောင်စုကကန့်ကွက်ရှုံချလိုက်ပါတယ်။ဒါနဲ့ပတ်သက်လို့အမေရိကန်နိုင်ငံသားရဲ့ဌာနပြောခွင့်ရအမျိုးသမီး Heather Newhart ရဲ့ရေးသားထုတ်ပြန်ချက်မှာလည်းလွတ်လပ်စွာယုံကြည်ကိုးကွယ်ခွင့်လွတ်လပ်စွာဖော်ထုတ်ခွင့်နဲ့ငြိမ်းချမ်းစွာစုဝေးခွင့်စတဲ့အခွင့်အရေးတွေအတွက်အမေရိကန်ရဲ့ထောက်ခံမှုဟာခိုင်ခိုင်မာမာဆက်ပြီးရှိနေကြောင်းဖော်ပြထားပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်ကလည်းအီရန်အစိုးရဟာသူ့ရဲ့ပြည်သူတွေကိုအလွန်ကြောက်ရွံ့ကြောင်းပြောဆိုခဲ့ပါတယ်။ဒီအကြောက်တရားဟာဘယ်မှာတွေ့ရသလဲဆိုရင်ဟီဂျပ်ကိုစန့်ကျင်ဆန္ဒပြတဲ့အမျိုးသမီးတွေရဲ့လှုပ်ရှားမှုကိုအီရန်အစိုးရကပြင်းပြင်းထန်ထန်တုံ့ပြန်ခဲ့တာဖြစ်ပါတယ်။ဟီဂျပ်ချုပ်မထားတဲ့အီရန်အမျိုးသမီးတွေလမ်းမတွေပေါ်ရပ်ပြီးအဲ့ဒီပွားတွေကိုဝေယမ်းပြီးဆန္ဒပြကြတဲ့ဓာတ်ပုံတွေဗီဒီယိုတွေဟာလူမှုကွန်ရက်မီဒီယာတွေအကုန်လုံးမှာပြန့်နှံ့သွားခဲ့ပါတယ်။ မဖြစ်မနေခေါင်းစည်းပွားခြုံရမှာကိုကန့်ကွက်တဲ့အမျိုးသားတချို့နဲ့ပွားရီခြုံထားတဲ့အမျိုးသမီးတချို့လည်းပါဝင်ဆန္ဒပြခဲ့ကြတာပါ။အီရန်နိုင်ငံမှာတခါကထောင်သွင်းအကျဉ်းချခံခဲ့ရတဲ့အမေရိကန်အခြေစိုက်အီရန်သတင်းတောက်အိုမစ်မီမာရီယန်ကလည်းဟီဂျပ်ကိုစန့်ကျင်တဲ့လှုပ်ရှားမှုဟာဟီဂျပ်ကကောင်းလားမကောင်းဘူးလားဆိုတာမဟုတ်ပဲရွေးချယ်ပိုင်ခွင့်နဲ့ဒန်းတူရေးအတွက်ဖြစ်တယ်လို့သူ့ရဲ့လူမှုကွန်ရက်အစာမျက်နှာမှာရေးသားခဲ့ပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကထုတ်ပြန်တဲ့2016ခုနှစ်လူခွင့်ရေးအစီရင်ခံစာမှာတော့အီရန်နိုင်ငံရဲ့လူအဖွဲ့အစည်းကဏ္ဍအားလုံးနီးပါးမှာအမျိုးသမီးတွေရဲ့အခွင့်အရေးတွေကိုကန့်သတ်ချုပ်ချယ်ထားကြောင်းဖော်ပြထားပါတယ်။ကောင်းစီပေါ်မှာမဖြစ်မနေခြုံရမယ်ဆိုတာကိုလိုက်နာယုံတင်မကပါဘူး။တရားရုံးမှာအမျိုးသားတယောက်ထွက်ဆိုတဲ့နေရာမှာအမျိုးသမီးဆိုရင်နှစ်ယောက်ထွက်ဆိုချက်ပေးရမယ်ဆိုတဲ့သတ်မှတ်ချက်မိခင်ကအီရန်နိုင်ငံသားဖြစ်ပေမဲ့သားသမီးကိုလည်းနိုင်ငံသားအဖြစ်ပြောင်းလဲခွင့်မပြုတာဒါမှမဟုတ်ယောက်ျားဖြစ်သူနိုင်ငံသားဖြစ်ရင်လည်းသူ့ကိုအီရန်နိုင်ငံသားဖြစ်ခွင့်မပြုတာအစ်စ်မြင့်နိုင်ငံရေးယာရုတွေအတွက်အမျိုးသမီးတွေရွေးကောက်ခံခွင့်မရှိတာပညာရေးနဲ့အသက်မွေးဝမ်းကြောင်းဆိုင်ရာအခွင့်အရေးမှာကန့်သတ်ခြင်းခံရတာအမျိုးသမီးတွေပြစ်မှုကျူးလွန်တဲ့အခါမှာလည်းမတန်တဆပြစ်ဒဏ်ပေးခြင်းခံရတာစတာတွေဖြစ်ပါတယ်။အီရန်အမျိုးသမီးတွေအနေနဲ့ဒီထက်မကပိုပြီးကောင်းမွန်တဲ့အခြေအနေတွေခံစားထိုက်ပါတယ်။ဟီဂျပ်ကောင်းစည်းပွားမဖြစ်မနေခြုံထားရမယ်ဆိုတာကိုစန့်ကျင်တဲ့လက်ရှိဆန္ဒပြနေကြသလိုအီရန်အမျိုးသမီးတွေအနေနဲ့ပြည်စုံကြီးအခြေခံကြတဲ့လူခွင့်ရေးတွေနဲ့အညီထိုက်တန်မှုရှိပါတယ်။လူတွေမှာသူတို့ဝတ်ချင်တဲ့အဝတ်အစားအတွက်လွတ်လပ်စွာရွေးချယ်ခွင့်ရှိသလိုသူတို့ယုံကြည်ကိုးကွယ်မှုအတွက်လည်းသူတို့ဆန္ဒအပေါ်မှာပဲရွေးချယ်ခွင့်ရှိတင်ပြီးလူတဦးချင်းစီရဲ့ရွေးချယ်ပိုင်ခွင့်ကိုပိတ်ပင်တာဟာသူတို့ရဲ့လုပ်ပိုင်ခွင့်နဲ့ဂုဏ်သိက္ခာကိုရော့ပါစေကြောင်းအမေရိကန်နိုင်ငံသားရေးဌာနပြောခွင့်ရအမျိုးသမီးနျူရက်ကပြောကြားခဲ့ပါတယ်ရှင
်။မေဂန်ဆိုယာရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ။
အခုနားဆင်ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီးတော့ VOA ရဲ့အဘော်မဟုတ်ကြောင်းထပ်မံပြီးတော့အတည်ပြုပါရခင်ဗျာ VOA မြန်မာပိုင်းရဲ့ကြာသပတေးနေ့မနက်ခင်းအစီအစဉ်လေးဆက်လက်ထုတ်လွှင့်နေပါတယ်အခုတော့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုဒေါက်ခင်မျိုးတက်ကကြီးညာပေးပါလိမ့်မယ
်ပြဿနာတွေပတ်လည်ဝိုင်းနေတဲ့တောင်အာဖရိကသမ္မတဂျေကော့ဘ်ဇူးမားဟာဗုဒ္ဓဘူးနေ့ညနေမှာသမ္မတယာရုကနေနှုတ်ထွက်သွားပါပြီသူကသမ္မတယာရုကနေနှုတ်ထွက်ဖို့ဖိအားပေးနေတဲ့အာဏာရ ANC ပါတီကနေနှုတ်ထွက်အမိန့်ကိုထုတ်ပြန်ခဲ့တာဖြစ်ပါတယ်အသက်85နှစ်အရွယ်ခေါင်းဆောင်ဇူးမားဟာတက်တန်း6နှစ်ရှိပြီဖြစ်ပြီးအာဂရီတိုက်စားမှုရှုတ်တောက်ပုံနေပတ်တယ်ဝိုင်းနေပါတယ်ဇင်ဘာဘွေနိုင်ငံမှာသမ္မတရော့ဘတ်ဘတ်မူဂါဘေရဲ့ကာလကြာရှည်အုပ်ဆိုးမှုကိုဆုံးခန်းတိုင်အောင်ဇွန်နဘဲကြီးစွာကြိုးပမ်းခဲ့သူအတိုက်ခံခေါင်းဆောင်မော်ဂန်ရှန်ဂရိုင်းဟာကွယ်လွန်သွားပါပြီ။ဆယ်စုနှစ်တွင်နဲ့ချီးပြီးအုပ်ဆိုးလာတဲ့ပြည်ထောင်နောက်မှာဖိအားပေးမှုတွေကြောင့်ရော့ဘတ်မူဂါဘေနှုတ်ထွက်သွားခဲ့ပြီးလပိုင်းအကြံမှာပဲမော်ဂန်ရှန်ဂရိုင်းကွယ်လွန်သွားတာဖြစ်ပါတယ်။ဖလော်ရီဒါပြည်နယ်ပတ်လန်အထက်တန်းကျောင်းကအကြောင်းထုတ်ခံရတဲ့ကျောင်းသားဟောင်းတူရဲ့ပြစ်ခတ်မှုကြောင့်လူပေါင်း12ခန့်ဦးသေဆုံးခဲ့ရပါတယ်။ဘရော့ဘတ်ကောင်တီရဲ့စကော့အစ္စရီရဲရာရှိကတော့ဒီကနေ့ဟာကြောက်စရာကောင်းတဲ့နေ့လို့ပြောပါတယ်။တနတ်သမားဟာစီကန်းချိုးဖောက်မှုနဲ့အကြောင်းထုတ်ခံထားရတဲ့ကျောင်းသားဟောင်းတူဖြစ်သူနီကိုလတ်စ်ခရုစ်ဖြစ်ပါတယ်။သူကိုရဲတွေကကျောင်းဝင်းအပြင်ဘက်မှာအခက်အခဲမရှိဘဲဖမ်းဆီးနိုင်ခဲ့ပါတယ်။သူဟာရိုင်ဖယ်တနက်နဲ့ကြီးစံအိမ်အများပြားကိုကင်ဆောင်ထားခဲ့တယ်လို့ရဲရာရှိကပြောပါတယ်။တေဆုံးသူတွေအထက်မှာ12ဦးဟာကျောင်းဝင်းထဲမှာတေဆုံးခဲ့ရတာဖြစ်ပြီး3ဦးကတော့ကျောင်းအပြင်ဘက်မှာတေဆုံးခဲ့ရတာပါ။ကျန်2ဦးကတော့ဒဏ်ရာနဲ့ဆေးရုံပေါ်ရောက်မှဆုံးပါသွားတာဖြစ်ပါတယ်။တေဆုံးသူတွေထဲမှာကျောင်းသားတွေအပြင်လူကြီးတချို့ပါဝင်နေပေမဲ့သူတို့ဟာဆရာဆရာမတွေဟုတ်မဟုတ်မသိရသေးပါဘူး။နောက်ထပ်ဒဏ်ရာရသူကလည်း14ဦးမကရှိတယ်လို့လည်းသိရပါတယ်။သမ္မတထရမ့်ကတော့ဖလော်ရီဒါအာဏာပိုင်တွေကိုလိုအပ်တဲ့အကူအညီတွေပေးမယ်လို့ကန့်လန့်ထားပြီးတေဆုံးထိခိုက်သူတွေနဲ့သူတို့မိသားစုတွေအတွက်ဆုတောင်းပေးတယ်လို့ဝမ်းနည်းကြောင်းနဲ့ Twitter စာမျက်နှာမှာရေးသားခဲ့ပါတယ်။အဖမ်းဆီးခံထားတဲ့ Reuters သတင်းဌာနကမြန်မာသတင်းသမားနှုတ်ကိုဗုဒ္ဓဘူးနေမှာ၄ချိန်မြောက်ရုံးထုတ်စစ်ဆေးပါတယ်။ဒီတရားခွင်မှာတပ်သေးတွေကအရင်လိုပဲကွဲလဲချက်တွေရှိနေတယ်လို့ပြောပါတယ
်။ထိတ်တန့်ရောက်နိုင်ငံတကာသတင်းကျဉ်းချုပ်ကိုဒေါက်ခင်မျိုးသက်ကြီးညာပေးခဲ့တာပါ။အခုမနေ့အတွက်အစီအစဉ်ထုတ်လို့ရမျိုးကကိုကျော်ကျော်သိန်းဖြစ်ပြီးတော့အတန်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Dave Magnus ဖြစ်ပါတယ်။ညနေပဲ6နာရီခွဲကနေ9နာရီထိအစီအစဉ်ကိုလှိုင်းနှုန်းမီတာ16 19နဲ့25တို့ကနေထပ်မံအတန်လွှင့်ပေးမှာဖြစ်ပါတယ်။ VOE ကိုနားဆင်ကြရတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်ခင်ဗျာ။ကမ္ဘာနဲ့ကတော်တာချင်းများနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရွှင်လန်းချမ်းမြေကြပါစေ။ကျွန်တော်ဆံမိုးပါခင်ဗျာ။
This program has come to you from the Voice of America, Washington.